Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo ro VOA American tan ga ni 2016 khu ni mash la 30 ye Octobu ni ne ne khe season rwe ko Myanmar san no chain mne 6 nai ga ni 9 nai thi line to meter 24 30 ne 40 rwe ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်ဥထင်ကျော်ဥဆောင်တဲ့အစိုးရအဖွဲ့ဟာဒီကနေ့မလ30ရက်နေ့မှာကျန်းသစ်စာချင်းဆိုပြီးလုပ်ငန်းတာဝန်တရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်ခီးတဲ့တင်လင်းတစဉ်ပြန်ပြီးဆွဲပြီး Cyprus မှာဆင်ခံခဲ့တဲ့အီဂျစ်နိုင်ငံသားကိုဖမ်းဆီးလိုက်ပါပြီပါကစ္စတန်နိုင်ငံမှာအထက်ကဘုံးပေါက်ခွဲမှုနဲ့ပတ်သက်တဲ့လူ200ကျော်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္တန္တချန်နယ်တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းနိုင်မကြခင်나이အနေငယ်အတွင်းမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့တရားဝင်တာဝန်တွေစတင်ထမ်းဆောင်ဖို့ပြည်ထောင်စုလွှတ်တော်မှာကျန်းသစ္စာကြိမ်ဆိုကြတော့မှာပါ
ဒီပေါင်းများစွာနေ့တော်ဆက်ကြည့်သွားပါတော့ဆက်အန်ဒီအစိုးရအောင်မှာဒီစနစ်စနစ်စစ်ဆန်စနစ်တကူနဲ့အထောက်ခံရတဲ့ဒီလူမျိုးဘဝနေပြီးတော့ခုအဲ့ဒါကဒီလူမျိုးရဲ့ဆန္ဒနဲ့အညီရေးချက်ပြင်းပြ
ချက် NLD နိုင်ငံကြီးသူရဥတည်ဦးက VOE ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှာထုတ်လွှင့်မှာပါအဲ့ဒီနောက်မှာတော့ပြည်နယ်ဝင်ကြီးချုပ်တချို့ရဲ့သူတို့ဒေသတွေအတွက်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်သမရဦးသိန်းစိန်ရဲ့9နှစ်တာအတွင်းဆောင်ရွက်ချက်တွေအပေါ်သုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်တမရဦးထင်ကျော်ဦးဆောင်တဲ့အစိုးရဖွဲ့ဟာဒီကနေ့မှလ30ရက်နေ့မှာနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းခြင်းအခမ်းအနားကျင်းပပြီးလုပ်ငန်းတာဝန်တွေကိုတရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်တင်မြှောက်ထားတဲ့သမရဦးထင်ကျော်နဲ့ဒုသမရနှစ်ဦးတို့အပြင်အစိုးရအဖွဲ့ဝင်ကြီးဌာနအသီးသီးကဝင်ကြီးတွေနဲ့တခြားနိုင်ငံတော်အဆင့်ရှိတဲ့ကော်မတီတွေနဲ့ကော်မရှင်အဖွဲ့အစည်းတွေကအကြီးအကဲတွေလည်းအစိုးရအဖွဲ့အသစ်နဲ့အတူမနေ့ဆန္ဒရေးဆရာမှာပြည်ထောင်စုလွှတ်တော်အတွင်းကျန်းသစ်စာကြိမ်ဆိုကြမှာဖြစ်ပါတယ်။အရင်ဥသိမ်းစိန်အစိုးရလက်ထက်အတွင်းကဝန်ကြီးဌာနပေါင်း36ခုရှိခဲ့ရာကနေ NLD အစိုးရလက်ထက်မှာအစိုးရအသုံးစိတ်လျှော့ချတဲ့အနေနဲ့ဝန်ကြီးဌာန21ခုအထိလျှော့ချတတ်မှတ်ခဲ့တာမှာအရေးပါတဲ့ဝန်ကြီးဌာန3ခုဖြစ်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုတော့တတ်မှတ်တော့ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခဲ့တာဖြစ်ပါတယ်။ကျန်းသစ်စာကြိမ်ဆိုပွဲကိုတော့ဝန်ကြီးဌာနအလုံးကဝန်ကြီးတွေတက်ရောက်ကြမှာဖြစ်ပါတယ်။ကျန်းသစ်စာကြိမ်ဆိုပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရအဖွဲ့ကိုစာမေးခွန်းပြောကြားမှာဖြစ်ပါတယ်ဒီကနေ့ညနေ6နာရီခွဲမှာတော့နိုင်ငံတော်သမ္မတကအထူးဖိတ်ကြားထားတဲ့ဧည့်သည်တွေကိုနေပြည်တော်မှာရှိတဲ့သမ္မတအိမ်တော်ဝင်းအတွင်ညစာနဲ့တက်ခင်းအခမ်းမှာဖြစ်ပါတယ်ညစာစားသုံးတဲ့နေရာမှာဖြိုဖြိုရေးအဖွဲ့ကလည်းအတိအမုံနဲ့အခမ်းသွားမယ်လို့သိရပါတယ်အသက်80ရှိပြီဖြစ်တဲ့ဦးတင်ကျော်ဟာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအယက်သားသမ္မတဖြစ်လာသူဖြစ်ပါတယ်အစိုးရအသည်ဟာလာမယ့်ဧပြီလ10ရက်နေ့ကစပြီးတော့နိုင်ငံတော်အုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်လုပ်ကိုင်မှာဖြစ်ပါတယ် NLD အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအခရီးလိုက်စားမှုကင်းစင်ရေးစတာတွေအပြင်ပညာရေးစီပွားရေးကျန်းမာရေးစိုက်ပျိုးရေးစတဲ့အရေးပါတဲ့ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းအကြိမ်ကြိမ်ပြောကြားထားပြီးဖြစ်ပါတယ်။မလ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်သမရဦးသိန်းစိန်အစိုးရကရခိုင်ပြည်နယ်မှာထုတ်ပြန်ထားတဲ့ကာဖျူညမထွက်ရအမိန်ကိုပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားလူမျိုးရေးဆန်တဲ့အထိကျုံးတွေဖြစ်ပေါ်ခဲ့ရကလူပေါင်း100လောက်သေဆုံးပြီးခဲ့တဲ့နောက်2012ခုနှစ်ဇွန်လတုန်းကအဲ့ဒီကာဖျူအမိန်ကိုထုတ်ပြန်ခဲ့တာပါကာဖျူအမိန်ဆက်ထားရှိဖို့မလိုအပ်တော့ကြောင်းရခိုင်ပြည်နယ်အစိုးရကတင်ပြလာတဲ့အတွက်သမရဦးသိန်းစင်ကတနင်္လာနေ့မှာပြန်လည်ရုပ်သိမ်းပေးလိုက်တာဖြစ်ကြောင်းအစိုးရပိုင်းသတင်းမီဒီယာမှာဖော်ပြထားပါတယ
်ခီးတဲ့တင်လေရင်တစ်စင်းကိုပြန်ပေးဆွဲပြီး Cyprus နိုင်ငံမှာအတင်းကျပ်ဆင့်သက်ခိုင်းခဲ့တဲ့အီဂျစ်နိုင်ငံသားတအုပ်ကို6နာရီကြာထိတ်တိုက်ရင်ဆိုင်ခဲ့ပြီးဖမ်းဆီးလိုက်ပါတယ် Cyprus တောင်ပိုင်းလနာကလီစိတ်မှာအာနာပိုင်းတွေလက်ထက်အဖမ်းမခံခင်မှာပဲ Egypt L လေချောင်းပိုင်လေရင်ပေါ်မှာလိုက်ပါလာတဲ့ခီးတဲ့55ယောက်စလုံးကတော့ဘေးမတည်ရမခလွတ်မြောက်ခဲ့ပါတယ်။လေရင်ပြန်ပေးဆွဲသူကိုဖမ်းဆီးလိုက်ပြီးခီးတဲ့တွေနဲ့လေရင်ဝန်ထမ်းတွေအားလုံးဟာလည်းအန္တရာယ်မရှိတဲ့အကြောင်း Cyprus အစိုးရပြောခွင့်ရသူ Nico Christou ဒူလိုက Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ် Egypt နဲ့ Cyprus အစိုးရတာဝန်ရှိသူတွေကတော့လေရင်ပြန်ပေးဆွဲမှုဟာအကြမ်းဖက်ဝါဒီတွေနဲ့ဆက်နွယ်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်
Pakistan nga shi bain Lahore myo ma mala 29 ni ga phit taw ga de atikan bon khwe tat khat mu ne set nwe de lo ma tin ga khan ya tu Islamic sit twe jwa de ko anabarin ga sin nin phyu khwe mu de pyu lo kha da ma lu paw 100 jaw ko phan si lai bi phit par de ai atikan bon khwe tat khat mu jaw a ne song lu paw 82 u tit song ga da ma a mya su ha Easter pwe do jin pa ni ja de khe yan ba da win ni phit de lo so ba de ai tat khat mu ko tan pi twin lu yi a mya song phit de panjab pi ne ye myo do Lahore ga lu si ga de panjab twin ma pyu lo kha da ba taw lai yi a phwe de ye u saung mu ne ye tat phwe ne a chan phat mu tat phat yi အထူးတပ်ဖွဲ့ဝင်တွေဟာပဉ္စပြည်နယ်အတွင်းမှာဝင်ရောက်စီးနင်းမှုတွေပြုလုပ်ခဲ့တာမှာလူပေါင်း 9,000 ကျော်ကိုထိန်းသိမ်းခဲ့တယ်လို့ပြည်နယ်တရားရေးဝန်ကြီးရာနာဆန်နူလာကသတင်းထုတ်တွေကိုအင်္ဂါနေ့မှာပြောပါတယ်။အဲ့ဒီဖမ်းဆီးထားသူတွေအလုံးတွေကထမှန်စစ်ဆေးမှုတွေပြုလုပ်ဆဲဖြစ်တဲ့216ဦးကလွဲလို့ကြံတဲ့သူတွေကိုပြန်လွတ်လိုက်တယ်လို့ဆိုပါတယ်။
လုံခြုံရေးစိုးရိမ်ချက်တွေကြောင့်တူရကီနိုင်ငံတောင်ပိုင်းဒေသတွေကနေအမေရိကန်စစ်တပ်မိသားစုဝင်တွေထွက်ခွာကြဖို့အမေရိကန်ပြည်ထောင်စုကမိန့်ထုတ်လိုက်ပါတယ်။အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့အမိန့်အရInsalik leader Che Sai Scan Ismaya ne Mughla ro ga sit tet mi ta su win 680 law pyaung shwe cha ma phit par de a main thong pyan mo atwet ati cha di chain chauk khan ya mu myo do ma shi bu lo Pentagon pyaw kwin ya pauk ko Peter Cook ga in ga ne ma tadin naw twe ko pyaw su ga par de cho tin tadi tha de a ne ne cha mat khe de song phyat chat ta phit de lo le tu ga pyaw su twa ga par de
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကဆက်လက်လှုပ်ဆောင်နေတဲ့ဒုံးကျည်စမ်းသပ်ပြစ်လုပ်မှုတွေဟာဒေသတွင်းတည်ငြိမ်မှုကိုကြီးမားစွာချင်းချောက်နေတဲ့လှုပ်ရွက်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးအသက်သွေးကြောလည်းဖြစ်ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေထဲကတစ်ခုဖြစ်တဲ့တရုတ်နိုင်ငံဟာလည်းနျူကလ িয়ার လက်နက်ကင်းစင်နဲ့လမ်းကြောင်းပေါ်မြောက်ကိုရီးယားနိုင်ငံရောက်လာရေးကိုလိုလားနေတယ်လို့လက်ထောက်ဝန်ကြီးကပြောပါတယ်။ကမ္ဘာကောင်းအကြောင်းမလားဆိုပါပဲအဲ့ဒီညီမန်းချက်ရရှိအောင်လှုပ်ဆောင်ဖို့ကမြောက်ကိုရီးယားနိုင်ငံအပေါ်စစ်မှန်တဲ့ဖိအားပေးပြီးအဲ့ဒီနီလန်းကိုရွေးချယ်လာအောင်ဖိအားပေးလှုပ်ဆောင်တဲ့နီလန်းပဲဖြစ်တယ်လို့လည်းဘလင်ကင်ကပြောပါတယ်ရွေးချယ်စရာနီလန်းတွေကတော့လက်ရှိအတိုင်းဆက်လက်လှုပ်ဆောင်သွားမလားဒါမှမဟုတ်သူပြည်သူပြည်သားတွေကိုစီးပွားရေးဖွံ့ဖြိုးမှုပေးနိုင်မယ့်နိလန်းကိုရွေးချယ်မလားဆိုတာပဲဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စအတွက်သမ္မတဘရက်ကိုဘားမားကအာရှတိုက်ကခေါင်းဆောင်နေနဲ့အခုသတင်းပတ်အတွင်းဆွေးနွေးမှုမပြုလုပ်ခင်လက်ထောက်ဝန်ကြီးဘလင်ကင်ကအင်္ဂါနေ့မှာပြုလုပ်တဲ့ဆွေးနွေးမှုတစ်ခုအတွင်းမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်
ဖိလစ်ပိုင်ရေပိုင်နယ်အတွင်းသင်းမောပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသား10ယောက်ကိုတရားခံတွေအဖြစ်ဖမ်းဆီးသွားတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ပြန်ပေးဆွဲခံရတဲ့ကြောင်မီသွေးသင်းမောနဲ့ဆွဲသင်းမောပိုင်ရှင်ကိုတော့အဘူဆာယစ်စစ်သွေးကြွအဖွဲ့ကဆိုပြီးနှစ်ခါဖုန်းဆက်ခေါ်ပြီးတော့ဒီပြန်ပေးငွေတောင်းခံခဲ့တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ကြေညာချက်တစောင်းမှာပြောဆိုခဲ့ပါတယ်။ဘယ်ချိန်မှဖြစ်သွားခဲ့တယ်ဆိုတာကိုအတိအကျမသိရသေးပေမဲ့သင်းမောပိုင်ရှင်ကတော့စနေနေ့မှာပထမဦးဆုံးအဆက်အသွယ်ရရှိခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနရဲ့ကြေညာချက်ထက်မှာတော့တရားခံတွေကိုဖမ်းဆီးသွားတဲ့သူတွေကိုပင်လယ်ဓားတွေဖြစ်နေရည်ညွှန်းခဲ့ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့အကြမ်းဖက်အဖွဲ့စည်းတွေစည်းရင်းမှာပါဝင်တဲ့အဘူဆာယစ်အဖွဲ့အားဆိုရင်မတိမငြိမ်ဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဘုံဖောက်ခွဲမှုတွေချိန်းချောက်ပြန်ပေးဆွဲမှုတွေကြောင့်နာမည်ဆိုးထွက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာနောက်ဆုံးကြောက်ယူခဲ့တဲ့နိုင်ငံရေးစစ်တမ်းတွေအရ Republican Party ဝင်တွေဟာအင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာထေကြီး Donald Trump ကိုကြံနေသေးတဲ့သူ့ရဲ့ပြန်ပဲနှစ်ဦးတဲ့ကြော်လွန်ပြီးသူတို့ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်အပြတ်အသတ်ထောက်ခံအားပေးနေကြတယ်လို့ဖော်ပြထားပါတယ်။ Democrat Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမ Bernie Sanders တို့အကြားကကွာဟမှုဟာတဖြည်းဖြည်းညှော်လင့်လာနေပြီဖြစ်ပါတယ်။ NBC သတင်းဌာနကစစ်တမ်းကြောက်ယူပြီးအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့ရလအရ Republican Party အတွင်း Trump ကိုထောက်ခံသူ48ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားတဲ့အတွက်ထောက်ခံမှု28ရာခိုင်နှုန်းသာရရှိထားတဲ့အနည်းဆက်ဆုံးပြိုင်ဘက်ဖြစ်သူရှေးယိုဝါဒီ Texas ပြည်နယ်အထက်လွှတ်တော်အမ Ted Cruz ထက်အပြတ်အသတ်အသာစီးရနေတာဖြစ်ပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့ထောက်ခံမှု18ရာခိုင်နှုန်းရထားတယ်လို့ဆိုပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton ကပါတီတွင်းထောက်ခံမှု49ရာခိုင်နှုန်းရရှိထားပြီးပြိုင်ဘက်အထက်လွှတ်တော်မှ Bernie Sanders ကတော့ထောက်ခံမှု43ရာခိုင်နှုန်းရရှိထားတယ်လို့အဲ့ဒီစစ်တမ်းမှာပဲဖော်ပြထားပါတယ်သူတို့နှစ်ဦးကြားထောက်ခံမှုရရှိတဲ့နှုန်းကိုမှတ်တမ်းတင်ခဲ့တဲ့ဒီဇင်ဘာလကစလို့ဒါဟာသူတို့နှစ်ဦးကြားကွာဟမှုဟာအနည်းဆက်ဆုံးဖြစ်ပါတယ်
ထိုင်းနိုင်ငံမှာအဆိုပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ဟာဒီမိုကရေစီနည်းလမ်းမကျတဲ့အပြင်လွန်ခဲ့တဲ့နှစ်နှစ်ကပဲအာဏာသိမ်းထားတဲ့စစ်တပ်ကိုလုပိုင်ခွင့်အာဏာတွေအနှင်းထားလွန်းတယ်လို့ဝေဖန်မှုတွေရှိနေတဲ့ကြားကပဲဒီဥပဒေသစ်ကိုအင်ကာနေကအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။အခြေခံဥပဒေသစ်ကိုမထုတ်ပြန်ခင်မှာပဲဝေဖန်မှုတွေမလုပ်ဖို့တားမြစ်ထားတဲ့စစ်အစိုးရကဩဂတ်စ်လထဲမှာပဲအခြေခံဥပဒေကိုပြည်လုံးကျွတ်လူမှုဆန္ဒခံယူပွဲကျင်းပဖို့စီစဉ်ထားပါတယ်လူမှုဆန္ဒခံယူပြီးရင်တော့2019ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝချကကတိပေးထားပါတယ်အခြေခံဥပဒေအသစ်မှာလူမှုကအနာရှိတယ်လို့ဖော်ပြမထားပေမဲ့လူတိုင်းအခွင့်အရေးကိုစီရှိတယ်လို့ဒန်းတူညီမျှမှုရှိပြီးတော့အကာအကွယ်ပေးထားတာဟာအရေးကြီးတဲ့အကြောင်းအစိုးရကခန့်အပ်ထားတဲ့အခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်ဥက္ကဋ္ဌကပုံမှန်ပေါင်း296ခုပါတဲ့စာမျက်နှာ105မျက်နှာပါမူကြမ်းကိုထုတ်ဖော်ပြသရင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ် Direct from Washington The Voice
of America The VOA ကိုစောဝင်းလိုက်တဲ့မနက်နာချန်သူကဗုဒ္ဓဘုနေနေနဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းဒေါ်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေစတင်ထမ်းဆောင်ဖို့ပြည်ထောင်စုလွှတ်တော်မှမကြာခင်နိုင်ဤအနေငယ်အတွင်းကျန်းသစ်စာကျင်းဆိုကြတော့မှာပါနှစ်ပေါင်း90ကျော်အတွင်းပြည်သူတွေတခဏတည်းမဲပေးရွေးချယ်ခဲ့တဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူမဲ့သမိုင်းဝင်အခမ်းအနားကိုနိုင်ငံပိုင်ရုပ်သံရေဒီယိုနဲ့လွှတ်တော် channel တို့ကနေဓာတ်ရိုက်ထုတ်လွှင့်ပြသမှာလည်းဖြစ်ပါတယ်ဒီအခမ်းအနားကျင်းပမှာနဲ့ပတ်သက်လို့အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်2011ခုနှစ်မှာစတင်တာဝန်ယူခဲ့တဲ့သမရဦးသိန်းစိန်ရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအစိုးရရဲ့အာဏာကို2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအစိုးရအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတရားဝင်လွှဲပြောင်းရယူမှာဖြစ်ပါတယ်နှစ်ပေါင်း90ကျော်စစ်အာဏာရှင်တွေကြီးစိုးခဲ့တဲ့တိုင်းပြည်မှာပြည်သူတွေရဲ့မဲဆန္ဒနဲ့တက်လာတဲ့အရက်သားအစိုးရပထမဆုံးချိန်အာဏာလွှဲပြောင်းရယူတဲ့အခမ်းအနားဟာမြန်မာနိုင်ငံအတွက်အရေးပါတဲ့သမိုင်းဝင်အစဉ်လာကောင်းအဖြစ်ဂုဏ်ယူမိကြောင်း NLD နိုင်ကသူရဦးတင်ဦးက VOA ကိုပြောပါတယ
်နှစ်ပေါင်းများစွာနှစ်အတော်ဆက်ကြည့်စွာပေါ့နော်စစ်အန်ရဲ့အရှိုးရဲ့အောင်မှာဒီစနစ်စနစ်တကူနဲ့အုပ်ချုပ်ခံရတဲ့ဒီလူမျိုးဘဝနေပြီးတော့ယခုအကဒါကဒီလူမျိုးရဲ့ဆန္ဒနဲ့အမျိုးရေးချေတင်မြှောက်ခြင်းခံရတဲ့ကျွန်တော်တို့ဒီမိုကရေစီစနစ်အရာပေါ့နော်ဒီလိုပဲဖြစ်ပေါ်လာတဲ့ဒီစနစ်အရာရေးချေခံရတဲ့စနစ်ကိုကူးကောင်းလာတဲ့အတွက်ကျွန်တော်တို့အမှန်မှန်ပဲကတောင်းအရာအမှန်မှန်အရေးကြီးအကောင်းဆုံးသောကျွန်တော်အပြောင်းအလဲတစ်ခုကိုပြောင်းလဲလာတယ်လို့ပဲကျွန်တော်တို့ဝန်ရုံဝန်တော်ပေါ့နော်ရတော့ဒါကြီးခံယူပါတယ်လို့
လွှတ်တော်မှာကျင်းပတဲ့ဂတိတစ္ဆာပြုအခမ်းအနားကိုဧည့်သည်တော်တွေအဖြစ်တက်ရောက်မဲ့သူတွေထဲမှာနိုင်ငံကျော်အမှုပညာရှင်တွေလည်းပါဝင်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အစိုးရသစ်လက်ထက်မှာအကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မိကြောင်းအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံကျော်အဆိုတော်မိမိဝင်းဖေကပြောပါတယ
်ဟိုဒါတော့ပထမဆုံးအနေနဲ့ရတားအစိုးရဖြစ်တဲ့အတွက်ဟိုမိမိတို့တွေ့လဲ witness တော့အဲ့ဒီဟာအတွက်စိတ်ဝင်စားပါတယ်နောက်တစ်ခုကကျော်လင်းတဲ့အနေနဲ့ကတော့လဲအစိုးရပြီးတော့အကောင့်တွေလာလိမ့်မယ်လို့ပြောလင့်ပြီးတော့အနေနဲ့ရှိပါတယ်
တိုင်းပြည်ရဲ့အနာဂတ်အတွက်အကောင်းဆုံးဖြစ်အောင်ဒေါအောင်ဆန်းစုကြည်ကိုဝိုင်းရံအားပေးခဲ့တာဖြစ်တယ်လို့ပြောလာသူကတော့အခမ်းအနားကိုတက်ရောက်ခွင့်ရလို့ဂုဏ်ယူဝမ်းသာနေတဲ့နိုင်ငံကျော်အဆိုတော်ကော်နီဖြစ်ပါတယ
်ကျော်ရပေါ့အတိုင်းမသိပြီးတော့မကော်တော့ဒီအနိုင်ခီးတွေလည်းအများကြီးသွားကြတာလေဒီလူတွေကိုပဲပြန်ပြီးတော့ခေါ်ရဲဆိုတော့မကော်တော့အတိုင်းမသိပြန်ဝမ်းသာရဲ့ဒီဒီဖြစ်တဲ့ကုံလေးကုံကြီးရဲ့ပေါ့နော်ဟိုမညော်လဲမှာဥပကော်တော့ဒီတိုင်းပြည်အတွက်ပဲညော်လဲမှာတိုင်းပြည်ကောင်းရင်ကုံကောင်းတာပဲမကော်တော့အဲ့လိုပဲစရရလဲဒီလိုမျိုးဝင်းရံရလို့မကော်တော့ညော်လင်းတဲ့နဲ့ဝင်းရံခဲ့ကြတာမဟုတ်ဘူးလေအားလုံးကိုရပါဖြစ်မမဲမတည်ရဲနဲ့အားလုံးကဟိုတစိတ်သေးသေးသွားပြီးတော့လို့ဝင်းရံခဲ့တာဖြစ်တဲ့အတွက်အားလုံးတိုင်းပြည်ကောင်းရင်ပြင်းနေတယ်လေ
အမှုပညာရှင်တွေအနေနဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအပြင်သမရအိမ်တော်မှာကျင်းပမဲ့ဂုံပြုညစာစားပွဲမှာလည်းပါဝင်တည်ဆူဖျော်ဖြေကြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အဆိုတော်တန်တာဝင်းပြောပြတာက
ပါဝင်တည်ဆူကတိုင်းထက်လွန်ပါတော့အရန်ခုံနေတယ်။အရန်ပေါ့ရပဲကိုကျင်းနေတည်ဆူဆိုရပါတော့ကိုရီးယားတည်ဆူရဒီကျောင်းလေးဒီမှာလည်းတော့ကျင်းပဂုံပြုနဲ့တက်တယ်ပေါ့နော်။ရန်နေဝန်တိုင်းပေါ့
တီထောင်စုလွှတ်တော်မှာတော့ပထမဦးဆုံးအစီအစဉ်အရမနက်ပိုင်းမှာရွေးကောက်တင်မြောက်ခံရတဲ့သမ္မတဦးထင်ကျော်ဒုတိယသမ္မတတွေဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ကတီထောင်စုလွှတ်တော်နာယကရှေးမောက်မှာဂရုတစ္ဆာပြုကြမှာဖြစ်ပါတယ်အဲ့ဒီနောက်ပြည်ထောင်စုဝန်ကြီး14ဦးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးဂရုတစ္ဆာပြုကြမှာဖြစ်ပါတယ်တတိယအစီအစဉ်ဖြစ်သမ္မတဦးထင်ကျော်မေကွန်းပြောကြားမှာဖြစ်ပါတယ်အဲ့ဒီနောက်နေ့လယ်ပိုင်းမှာတော့အရင်သမ္မတဦးသိန်းစိန်စောင့်ကြိုနေမဲ့နိုင်ငံတော်သမ္မတအိမ်တော်မှာအာဏာလွှဲပြောင်းတဲ့အခမ်းအနားကျင်းပမှာဖြစ်ပါတယ်ညနေပိုင်းမှာတော့သမ္မတဦးထင်ကျော်တက်ခင်းအက်ခမဲဂုံပြုညစာစားပွဲကိုသမ္မတအိမ်တော်မှာပဲဆက်လက်ကျင်းပမှာပါ။အဲ့ဒေတော့စုစုပေါင်း300လောက်ဖိတ်ကြားထားတယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါရယ်။သမ္မတဦးထင်ကျော်အစိုးရအဖွဲ့ဟာဧပြီလ1ရက်နေ့မှာတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်ပါရယ်ရှင
်။အခုဆက်လက်ပြီးတော့ပြည်내ဝင်ကြီးချုပ်တချို့ရဲ့အတန်းတွေကိုနားဆင်ရမှာပါ။မွန်ပြည်နယ်ဝင်ကြီးချုပ်ဖြစ်လာသူဦးမင်းမင်းဦးကတော့မွန်ပြည်နယ်မှာအဓိကကြတဲ့ရာဘာထုတ်လုပ်မှုစီးပွားရေးလုပ်ငန်းဦးမော်လာအောင်လှုပ်ဆောင်သွားမယ်လို့ VOA ကပြောပါရယ်။ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
။မွန်ပြည်နယ်ဝင်ကြီးချုပ်ကိုရွေးချယ်တဲ့အခါမှာမွန်လူမျိုးတွေကပဲရွေးချယ်တင်မြှောက်တင်နေဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီလိုဝေဖန်မှုတွေအပေါ်မှာဝင်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့ကဘာများပြောလို့ပါလဲခင်ဗျ။
ဟုတ်ပါတယ်ကျွန်တော်လည်းကြားပါတယ်နော်မွန်ပြည်နယ်မှာမွန်လူမျိုးဖြစ်ဖြစ်နေဆိုတဲ့အနေအထားပေါ့နော်ဒါပေမဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းတွေမှာဒီနယ်မှာကျွန်တော်တို့ရေးဖို့ဆိုတော့စဉ်းစားကားဖို့ရပါတယ်ဘာလို့ဆိုတော့ကျွန်တော်တို့သမ္မတရွေးချယ်ကြော်ကိုယ်တိုင်ကမွန်လူဝင်မှာနော်နောက်ခုတိုင်းသားဝင်ကြီးကိုခန့်လိုက်တယ်ငါတက်တယ်လေမွန်တိုင်းသားပါကျွန်တော်လည်းအမှန်မှန်ပြောမှသာပြောရတယ်မွန်ပြည်နယ်မှာမိုးကဗမာဆိုလို့လည်းမွန်အနယ်ပါဒီမှာဒါပေမဲ့နောက်ပိုင်းကျတော့လက်ပေါ်ပြည်နယ်မှာထဲတော့ဗမာဗုဒ္ဓဘာသာပဲထည့်ရတာပါအဝကင်းကြီးတော့မဖြစ်ပါဘူးမောအနယ်ပါပဲကျွန်တော်တို့ဥပဒေကနော
်ဟုတ်ကဲ့ခင်ဗျ
ာဒါတော့လက်ရှိမြန်မာနိုင်ငံကတော့ဒီလူမျိုးအစွဲလေးနည်းနည်းရှိတော့နည်းနည်းလေးရောက်ဝင်ပါမှာဒါပြဿနာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့မွန်ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်လာပြီဆိုတော့ဒီပြည်နယ်တိုးတက်ကောင်းစားရေးအတွက်ဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်သွားဖို့စိတ်ကူးထားပါလဲခင်ဗျာ
ကျွန်တော်မွန်ပြည်နယ်ရဲ့အဓိကကြိုးတော့ရောပါလုပ်ငန်းလေရောပါကောင်းလေးတွေကကိုတော်တော်ကြိုးရနေတယ်ဒီဟာကိုကျွန်တော်ဘယ်လိုပြန်မပြင်နိုင်မလဲဆိုတာစဉ်းစားတော့စဉ်းစားနေတာပေါ့နော်ဒါပဲမြန်မာနိုင်ငံကဖြစ်နေတာတော်ပါအဒီမှာကုန်ကျန်းထုတ်လုပ်နိုင်တဲ့အဆင့်လောက်ပဲရှိသေးတယ်။ကုန်ထုတ်လုပ်နိုင်တဲ့အဆင့်မရှိသေးတော့ဒီပိုင်းကိုကျွန်တော်ဘယ်လိုပြင်နိုင်မလဲဒါပဲဒီကကျွန်တော်စဉ်းစားနေတာပေါ့နော်။ဒါနဲ့ပိုင်းကတော့ကျွန်တော်မိခနာတွေထွက်လာတဲ့အခါသူတို့ရဲ့အားနည်းချက်အားထားချက်ကိုအခြေခံပြီးတော့ဘယ်လိုကောင်းအောင်ဘယ်လိုပြင်ပြင်ပါသေးပြီးဘယ်လိုတိုးတက်အောင်ကျွန်တော်ကြိုးစားမလဲဆိုတာကျွန်တော်စဉ်းစားပြီးတော့ပါမယ်နော်။
အဲ့တော့လေနောက်တစ်ခုကဒီမွန်ပြည်နယ်မှာမွန်ပြည်တစ်လို့လက်နက်ကင်အဖွဲ့အစည်းတွေရှိသလိုဒီကရင်လက်နက်ကင်အဖွဲ့တချို့ကလည်းဒီမှာရှိပါတယ်ဆိုတော့မွန်ပြည်နယ်အတွင်းကညီညာရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်အနေနဲ့ဘာတွေစဉ်းစားထားပါလဲ
အမှန်မှန်တော့အားလုံးပြည်သက်ညီညာရေးရှာပြီးကြွားမှာပါဒါလည်းနိုင်ငံတော်ဘာလည်းလုပ်မှာပါကျွန်တော်တို့မွန်ပြည်နယ်မှာလည်းနိုင်ငံတော်ရဲ့မူဝါဒအနေနဲ့ကြည့်ပြီးလိုက်လောညီတွေအကုန်လုံးတိုင်းသားအားလုံးညီညာရေးနဲ့အားလုံးလက်သက်ရှင်သွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရတိုးတက်ကြအောင်လုပ်သွားနိုင်အောင်တော့အားလုံးကြိုးစားမှာပါနော
်ဟုတ်ကဲ့
တော့နိုင်ငံတော်ဘာအဘလို့သွားမလဲဆိုတော့အပေါ်ရဲ့မူဝါဒကိုကျွန်တော်တို့ကြည့်ပြီးတော့အောက်မှာလည်းအစဉ်ပြေအောင်ပေါက်လက်ဆက်ဆံရမှာပေါ့နော
်အဲ့တော့ဒီမွန်ပြည်နယ်မှာမွန်လူမျိုးတွေအနေနဲ့သူတို့ရဲ့အစာပေယဉ်ကျေးမှုလွတ်လွတ်လပ်လပ်နဲ့တင်ကြားခွင့်ရရေးတို့အဲ့ဒါနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေလွတ်လပ်ခွင့်ရဖို့တို့ကိုအစဉ်တစိုက်တောင်းဆိုခဲ့တာတွေရှိပါတယ်ဒီကိစ္စတွေမှာရောဝန်ကြီးချုပ်ကဘယ်လိုဆောင်ရွက်သွားပေးဖို့ရှိပါလဲ
အာဒါကကုညီရမယ့်အချက်မျိုးပဲလေနော်တိုင်းသားဘာသာစကားသူတို့ပြောရတိုးတက်ရပြသက်ကြောင်းပဲကုညီရမှာပါတော်တိုင်းလာဝင်ကြီးလည်းကျွန်တော်ကမှရှိပါတယ်သူတို့လည်းဒီလိုပါသူတို့ဘယ်လောက်လှုပ်ချင်တာလဲကျွန်တော်ဘယ်လောက်လှုပ်ပြီးနိုင်မလဲနော်အဲ့ပေါ်ကိုအခြေခံကျွန်တော်စဉ်းစားဆုံးဖြတ်ရမှာပါနော်ဒီတိုင်းသားတွေအားလုံးတိုးတက်ရတိုးတက်ကြအောင်တော့ကျွန်တော်ကျင်နာမှာအကုန်ရှိပြီလားပါမှန်မှမဟုတ်ဘူးဒီမှာပြင်လည်းရှိတယ်လေပို့လို့လည်းရှိတယ်သူတို့ရဲ့ဘာသာစာပြင်ပြင်ပြီးအကုန်လုံးကဒါတိုးတက်ချင်ရတာပဲကျွန်တော်တို့ကတော့ဒါကိုယ်ကိုယ်ရောက်ပြရမှာပဲလေနော
်ဟုတ်ကဲ့
မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးဟာ1988လူထုလှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့ BE Engineer ဘွဲ့ရထားသူတဦးဖြစ်တယ်လို့ NLD ပါတီရဲ့ဘီလင်းမြို့နယ်ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်နေသူလည်းဖြစ်ပါတယ်။သူ့ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါ။အခုဆက်လက်ပြီးတော့မန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာစောမြင့်မောင်ကို VOA သတင်းတောက်ကိုထက်အောင်တွေ့ဆုံမေးမြန်းထားတာကိုဆက်ပြီးနားဆင်ပါရှင်။
ဒီကနေ့မှာပဲဒီတိုင်းဒေသကြီးလွှတ်တော်မှာဆရာကိုတိုင်းမန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တည်ပြုလိုက်တဲ့အတွက်ဆရာအနေနဲ့တာဝန်ထမ်းဆောင်တဲ့အခါမှာဘယ်လိုကဏ္ဍတွေကိုအဓိကဦးစားပေးလှုပ်ဆောင်သွားဖို့ရှိပါလဲခင်ဗျာ
ဗမာနိုင်ငံမှာကနေ့ကျွန်တော်တို့အရင်အစိုးရကလည်းစီရင်မွေးတည်မှုရှင်းချရေးဆိုတာလုပ်ခဲ့တယ်နောက်ပြတိုင်းပြည်စီပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့ဒီနှစ်ခုကတွဲ တွေ့ရပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရုံနဲ့မကဘူးပြည်သူတွေကိုရောစိတ်ကစိတ်နှလုံးလုံခြုံစိတ်ချမှုရှိတယ်ဆိုတာမူတည်တာပေါ့အဲ့တော့ဘယ်ကဏ္ဍလေးလဲဆိုတော့ကျွန်တော်နိုင်ငံဆက်ပြိုးမွေးမြူနေနိုင်ငံလေလူ90ရာခိုင်နှုန်းကကျွန်တော်ကျေးလက်တွေမှနေတယ်ကျွန်တော်တို့မှာ heavy industry ဆိုတော့ဆက်မှုလုံကတိတ်မဖွံ့ဖြိုးသေးဘူး။စီးရင်မွေးတည်မှုရှော့ချရေးလို့လည်းပြောနေသေးတယ်။လယ်ရီမြေတွေတိတ်ပြီးတော့နော်တောင်သူလယ်သမားတွေဘောကပို့ပြီးတော့တောင်မှအခက်အခဲတွေ့နေသေးတယ်။ဒီကဏ္ဍကတော့ဦးစားပေးလုပ်ငန်းတွေမှာပါမှာပေါ့နော်။နောက်တစ်ခုပြောချင်တာဘာလဲဆိုတော့တိုင်းပြည်မှာတနတ်တန်တွေကြားနေရတော့ရှိသေးတယ်နော်။စစ်မဲ့တွေဖြစ်နေတော့ရှိသေးတယ်။ဒါဘာလဲဆိုလို့ရှိရင်မကောင်းတဲ့အလားလား။နုနယ်သေးတဲ့ဒီမိုကရေစီကနောက်ကျောင်းပြန်သွားနိုင်တဲ့အထက်မှာဒီတစ်ခုပါတယ်လေ။အဲ့ဒါကြောင့်မို့ကျွန်တော်တို့ဘာလဲကြပြိုင်နဲ့ထဲလောက်ရမယ်လုပ်ငန်းတွေညင်ချင်ရအောင်လဲလို့ဘာလို့ဆိုတော့လက်နဲ့ကင်ကြီးရှိနေသေးတယ်ညင်ချင်ရနဲ့အတူကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးကိုတွဲလို့အောင်တစ်ခုပြီးမှတစ်ခုလုံးလို့မရတော့တဲ့အခြေအနေအဲ့တော့ဆက်ပြေးမွေးမြူရေးကိုလည်းလုပ်အောင်အလားတူဘာလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာတရားစာတာတွေတော်တော်ကုန်းနေနော်တရားစာတာဆိုတာဘာပဲပြောပြောဆက်မှုခန္ဓာမှာလဲအကျုံးဝင်တယ်တတုခန္ဓာကဏ္ဍမှာလဲအကျုံးဝင်တယ်ကျွန်တော်နိုင်ငံမှာတရားစာတာကိုရှိအရှိတိုင်းထုတ်ပြီးရောင်းစားနေတာ value added မလုံနိုင်တဲ့နည်းပညာမရှိခဲ့ဘူးအဲ့တော့ဒီခန္ဓာကိုလည်းကျွန်တော်တို့ကြပြိုင်နဲ့ထဲလို့အောင်ပြောရရင်တော့ပေါ့နော်ဒီ၃ခုကိုဦးစားပေးလုပ်မဲ့ထဲမှာဘိုးဆိုးရမှာလည်းပါမှာပေါ့နော်အဲ့တော့ဘိုးဆိုးရဲ့ policy တိုင်းကျွန်တော်တို့တိုင်းဒေသကြီးရတယ်ဒါဆက်လုပ်ရမှာပေါ့
ပြီးခဲ့တဲ့ဆိုးဟာတက်တန်၅နှစ်အတွင်းမှာဒီတိုင်းဒေသကြီးလွှတ်တော်ရပါဝင်ဒီဝင်ကြီးချုပ်တည်းရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်တော်လေးဝေဖန်တန်းနေစုညံခဲ့ပါတယ်ဆိုတော့ဆရာအနေနဲ့လာမယ့် AP လာစမ်းမှာတာဝန်ထမ်းဆောင်တော့မယ်ဆိုတော့ဝင်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်တော့မယ်ဆိုတော့ဘလို့ရပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစီအစဉ်ရှိပါလဲခင်ဗျာ
ပဋိဌာန်းမိမှာပါနော်ဝင်ကြီးဌာန22ဌာနလုပ်လိုက်တယ်ဝင်ကြီးရေတွေလျှော့ချတိုင်းဒေသကြီးမှာလည်းအလားတူဝင်ကြီးရေတွေလည်းလျှော့ချမယ်ဝင်ကြီးဌာနလည်းအရေးရှိပြောရရင်ကျွန်တော်တို့ကကြစ်လက်တဲ့အစိုးရတစ်ခုဖွင့်မယ်ပြည်သူတာဝန်ခံနိုင်အောင်လုပ်မယ်အစိုးရရဲ့အတုံးစိတ်တွေကိုလျှော့ချအောင်လုပ်နိုင်မယ်ကျွန်တော်တို့ခေါင်းဆောင်ကအများနဲ့မှားထားတာနော်ဒီဝင်ကြီးချုပ်ဆိုလို့ဝင်ကြီးချုပ်အာဏာနော်အဲဝင်ကြီးဆိုလို့ဝင်ကြီးအာဏာဒီဟာအာဏာမဟုတ်တာလုပ်ပိုင်ခွင့်မယ်ကျွန်တော်တို့ရတာပြည်သူကလွှဲပေးထားတဲ့လုပ်ပိုင်ခွင့်အာဏာဒီလုပ်ပိုင်ခွင့်အာဏာပေါင်းနဲ့မကြော်ရဘူးနော်တဲ့အချက်ကနှစ်ကဘာလဲဆိုလို့ရှိရင်အလွယ်သုံးစားမလို့အောင်အာနာကိုအလွယ်သုံးစားမလို့အောင်ကျွန်တော်တို့စူးစမ်းမှာစေတနာထားပြီးစေတနာတတ်တတ်လုပ်မယ်ရိုးရိုးသားသားလုပ်မယ်ကြိုးကြိုးဆဆလုပ်မယ်အခရီးကင်းစင်တဲ့အစိုးရဖြစ်အောင်လုပ်မယ်ပြည်သူတွေရဲ့ဆန္ဒကိုပြည့်ဝစွာအကောင့်တွေဖော်နိုင်တဲ့အစိုးရတရားဖြစ်အောင်ကျွန်တော်တို့စူးစမ်းမယ်ဒီတိုင်းပဲကျွန်တော်တို့လုပ်မှာပဲ
ဟိုမန်လေးတိုင်းမှာဆိုရင်လည်းဝင်ကြီးတွေကိုဆရာအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဆိုရင်တ
ော့ကျွန်တော်ရွေးရမှာ
ရှိပါတယ်ဆိုတော့ဆရာအနေနဲ့မန်လေးတိုင်းဝင်ကြီးကိုဘဒူအများရထားရရှိပါလေ
။ဂျာထားတာကျွန်တော်တို့အခုချိန်မှာတော့ဒါကျွန်တော်တို့ပုံမှန်လေးပြောမယ်နော်။ကျွန်တော်ရထားပြီးပြီ။ကျွန်တော်ဒါကိုသမရစီတင်ရတယ်။အဲတော့ကျွန်တော်တို့မိတယ်ဘုန်းကြီးဌာနဗန္ဒနာရှိတယ်ဆိုတော့အရင်ကဟာတယ်နဲတယ်။အရင်ကကိုကူရှိတယ်။ဟုတ်ပြီနော်။အဲ့တော့ဝင်းကြီးဌာနအရေးတွေနဲတယ်ဆိုရင်ဝင်းကြီးအရေးတွေလည်းနဲမှာပါနော်။အလားတူကျွန်တော်တို့တို့တွေကပါလဲဆိုကျွန်တော်ကောင်းဆောင်တော်ဝန်ဆန်းစုကြည်ရှိပါတယ်။ဟုတ်နော်။ဘယ်ဝင်းကြီးကိုရွေးရွေးပါပဲရွေးရွေးပေါ့နော်။ကျွန်တော်တို့ကကျွန်တော်တို့ဥက္ခရာစီကို CB form နဲ့တင်ပြီးတော့မှအားလုံးညှိပြီးတော့မှဥက္ကရာအတူပြုချက်ယူပြီးတော့ရွေးရတဲ့ဆိုတဲ့သဘောကိုကျွန်တော်ပြောချင်တာနော်ဒါပါလဲဆိုလို့ရှိရင်ပုံမလင်းလင်းပြောရရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်နော်ဟိုဝန်ကြီးတွေပဲဖြစ်ဖြစ်ပေါ့နော်အားလုံးဟာပါတီရဲ့စီမျက်စိကန်အောက်မှာပါတီရဲ့ပညာဇာတ်နည်းအောက်မှာပဲကျွန်တော်တို့နေထိုင်ကြမှာလိုင်းနာကြမှာ
ဟုတ်ပါဆရာအနေနဲ့ရွေးတဲ့အထက်မှာဒီ NLD ပါတီလွတ်တော်ကိုယ်စားလှယ်တွေကလားဒါမှမဟုတ်တခြားပါတီတွေကတော့ပါမလားဒါမှမဟုတ်ဘူးဆိုရင်တခြားပေါ့
ကျွန်တော်တို့မူထဲမှာအပြင်မှာမှာကကျွန်တော်ပြင်ပပညာရှင်တချို့နေရာတွေမှာပညာရှင်တွေပါမကူဖြစ်မှာပါပါမယ်နော်လွတ်တော်ကိုယ်စားလှယ်တွေကကျန်တဲ့ဝန်ကြီးတွေရှိပါတယ်နော်တခြားပါတီကဆိုတာကတော့ကျွန်တော်တို့ကဘာပဲပြောပြောအနိုင်ရများတဲ့အခါမှာကျွန်တော်တို့ဒီကိစ္စကကျွန်တော်တို့စဉ်းစားမယ်ကိစ္စပဲလေနော်အဲ့တော့လောလောလတ်ကတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေကရွေးထားတယ်ပဲပါတီတွေဘာလဲကျွန်တော် specific မပြောချင်ပါဘူးเนา
ะပြင်ပပညာရှင်တွေကတော့ဘယ်လိုဝင်ကြီးဌာနတွေကိုအဓိကကန်ဆောင်
ကန်ပါ့မလဲအဲ့ဒါကတော့ကျွန်တော်တို့ကဒီရာပေါ့နော်ပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်ဟိုတချို့နေရာတွေကပြင်ပကပုံကူမှရမှာဘာလို့ဆိုတော့ NLD ကဖိနှိပ်ခံခဲ့တဲ့ကာလအများကြီးဖိနှိပ်တာကိုခံနိုင်ရေးရှိတယ်เนาะဆင်းရဲတဲ့တာကိုကျွန်တော်တို့ကောင်းကောင်းခံနိုင်တာရှိတယ်နော်အဲ့တော့ကျွန်တော်တို့မှာဘာလဲဆိုတော့ capacity building ဆိုတော့ကျွန်တော်တို့ NLD ကဒါမျိုးမရခဲ့ဘူးဗျမရခဲ့တော့ကျွန်တော်တို့မှာအုပ်ချုပ်ရေးအတွေ့အကြုံမှာနည်းတာတွေရှိတယ်နော်စီမံကိန်းတွေနဲ့ပတ်သက်တာဘဏ္ဍာရေးတွေနဲ့ဒါပုံမှန်လင်းလင်းပြောရပေါ့အဲ့တော့အဲ့လို feel တွေမှာအဲ့လိုနယ်ပယ်တွေမှာကြာရင်တော့ကျွန်တော်ပညာပညာရှင်ကိုတုံးမယ
်ပုတ္တဖုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါအခုတော့ရာထူးကနေအနားယူတော့မယ်သမရဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်သုံးသက်တင်ပြမှာပါရှင်သမရသည့်အဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဦးထင်ကျော်ဟာဒီကနေ့မတ်လ30ရက်နေ့မှာကျန်းသစ္စာကျင်းဆိုတော့မှာဖြစ်တဲ့အတွက်သမရဦးသိန်းစင်ရဲ့9နှစ်တာလုပ်ငန်းတာဝန်တွေလည်းပြီးဆုံးသွားပြီဖြစ်ပါတယ်။သ သမရဦးသိန်းစိန်ရဲ့ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်အမြင်သဘောထားတွေကလည်းမြမအရေးသုံးသက်သူတွေကြားမှာအမျိုးမျိုးရှိနေတာပါကိုသိန်းထိုင်ဦးကနေပြီးတော့စူးစီးတင်ပြထားပါတယ်ရှင
်သမရဦးသိန်းစိန်ကငင်းချန်းစွာအတွင်းကူပြောင်းရေးအတွက်အော်မြင်မြင်ဆောင်ရွက်ခဲ့သူပြုပြင်ပြောင်းလဲရေးတွေအစပြုခဲ့သူအဖြစ်အသိအမှတ်ပြုပြောဆိုသူတွေထဲမှာအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ကဂုဏ်သုဆောင်ဘာမော့ကဒေးဗစ်စတိုင်ဘတ်လည်းပါဝင်ပါတယ်
We have to understand that the reforms in Myanmar are very unusual in the world. They came from the top. They didn't come from in the streets. And there's only one other place.
မြန်မာနိုင်ငံရဲ့ပြောင်းလဲတွေဟာကမ္ဘာမှာဖြစ်ရွဖြစ်စဉ်မဟုတ်တဲ့စိတ်ကိုထူကြတဲ့ပုံစံနဲ့ပြောင်းလဲခဲ့တာကိုကျွန်တော်တို့နားလည်ဖို့လိုပါတယ်။ဒီပြောင်းလဲတွေဟာထိပ်ပိုင်းခေါင်းဆောင်ပိုင်းကလာတဲ့အကောင့်တွေဖော်တဲ့ပြောင်းလဲတွေပါ။လမ်းပေါ်ကနေလူတို့အုံကြွားမှုတွေကြောင့်ပြောင်းလဲလိုက်တာမဟုတ်ပါဘူး။ဒါမျိုးကအာရှမှာဆိုရင်ထိုင်ဝမ်မှာပဲရှိခဲ့တာပါ။ထူးခြားတဲ့အပြောင်းလဲတွေအတွက်ခေါင်းဆောင်ပိုင်းကတာဝန်ယူဆောင်ရွက်ခဲ့တာပါ။ဒီအပြောင်းလဲတွေကိုအငြင်းစားဗိုလ်ချုပ်မှုကြီးသန်းရွှေရဲ့ခွင့်ပြုချက်မပါဘဲနဲ့သမ္မတဦးသိန်းစိန်လုပ်နိုင်ခဲ့တာမဟုတ်ပါဘူး။သမ္မတဦးသိန်းစိန်အနေနဲ့စုထက်ပူပြီးဝါရင်တဲ့စစ်တပ်ခေါင်းဆောင်တွေပါဝင်တဲ့လက်ရှိစစ်တပ်ရဲ့အခြေခံပြီးသားအခန့်ကဏ္ဍအတိုက်ခံတွေရဲ့ပဋိပက္ခနဲ့နိုင်ငံတကာအသိုင်းအဝိုင်းဒီလိုပဲပေါင်းစုံကြမှာချိန်ခွင်းရှာထိတ်ညှိပြီးအချင်းတူတို့အတွင်းအပြောင်းလဲတွေဖော်ဆောင်သွားတာတွေ့ရမှာဖြစ်ပါတယ်
။တမရာဦးသိန်းစိန်လက်ထက်ဒုတက်မှုတချို့ရှိခဲ့တဲ့ဆိုတာဟု1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒူးလဲဖြစ်ပြည်ပရောက်ဆိုရဖွဲ့မှာဖွဲ့ဝင်ဒူးလဲဖြစ်တဲ့ဒေါက်တာတင်းဆွေကလက်ခံပါတယ်။ဒါပေမဲ့လည်းသူဟာပြုပြင်ပြောင်းလဲရေးတမားတယောက်တော့မဟုတ်ဘူးဆိုပြီးဒေါက်တာတင်းဆွေကမြင်ပါတယ
်။အရေးကြီးတဲ့မြစ်ဆုံရေကာတာစီမံချက်ကို9နှစ်တာတားထားခဲ့တာကတော့ကျူစွားမဲ့ဟလာရဲရင်နဲ့ဆုံးဖြတ်လို့မြင်ပါတယ်ဒါပေမဲ့တရုတ်ပြည်နဲ့နယ်စပ်ရေးတွေမှာသူ့လက်ထက်မှာပေါ့တိုက်ပွဲတွေအထိဖြစ်လာတယ်အဲ့ဒီအတွက်ကျွေးတွေကိုအတုံးလုံးအများကြီးနဲ့ချေယူပြီးတရုတ်ကိုမျက်နှာပြန်လှုပ်ရသလားလို့တောင်းမေးစရာဖြစ်လာပါတယ်နောက်ငင်းငိုင်းလုပ်ငန်းစဉ်အဆင့်တစ်ခုတော့လုံသွားနိုင်တာမှတ်ပါတယ်ဒါပေမဲ့အပြစ်ခက်ရဲစိတ်မှုအတိုင်းတာတစ်ခုနဲ့လက်ပတ်ထိုးစာရွက်တစ်ခုသာကျင်ရပါတယ်ရည်စီစဉ်တရက်ကိုတနည်းအားဖြင့်9နှစ်ခန့်စီမံချက်တရက်ကိုငွေတန်ပေါင်းများစွာနဲ့ဝယ်လိုက်တာသာဖြစ်တယ်လို့မြင်ပါတယ်။အချို့ပြောရရင်ဦးသိန်းစင်ဟာပြုပြင်ရေးသမားမဟုတ်ပါဘူး။ပြုပြင်ပြောင်းလဲကိုအနေနဲ့ကဦးစည်းပြီးတော့နှစ်ပေါင်းများစွာကြိုးစားလာခဲ့ရတဲ့အတိုင်းအတာတစ်ခုရလာချိန်မှာစတင်ကပြရတဲ့ပွဲဦးအတွက်ပွဲမှာဦးသိန်းစင်ကတရုတ်ဆောင်ခွင့်ရတဲ့မင်းသားတစ်လက်သာဖြစ်ပါတယ်။ဒူကရိန်ဟာမူဟောင်းကြီးကိုအဓိကဆုတ်ကန်ခဲ့သူတွေကထိတ်ဆုံး၄-၅ယောက်ထဲကတယောက်အပါဝင်ဖြစ်ပြီးဆက်လက်ပြည်ပြင်ပြောင်းလဲလုံမှာကိုခုခံကာကွယ်နေသူသာဖြစ်ပါတယ
်။သဗ္ဗရာသည့်အဖြစ်ရွေးချယ်ခံထားရတဲ့ဥထင်ကျော်ကျန်းသက်စာကျင်းစုံမှာဖြစ်တဲ့အတွက်သဗ္ဗရာဦးသိန်းစိန်ရဲ့၅နှစ်တာဝန်ပြီးဆုံးသွားပြီဖြစ်ပါတယ်။သူ့အနေနဲ့နောင်ဆိုရသည့်မှာတာဝန်ယူမဲ့သူကိုဘလို့ဆောင်ရွက်စီခြင်းနဲ့ဆန္ဒရှိပါသလဲသူ့ရဲ့မျှော်မှန်းချက်တွေနဲ့ပတ်သက်လို့2014ခုနှစ်နိုဝင်ဘာလကပြည်ဝင်မြန်မာပိုင်းစီစဉ်တဲ့တီးသန့်တွဲဆောင်မေးမြန်းခန်းမှာအခုလိုပြောခဲ့ဘူးပါလေ
ဘလူပဲဘုန်းကလို့တိုင်းပြည်ခေါင်းဆောင်အနေနဲ့တက်လာတိုင်းပြည်အကျိုးရှိမဲ့အလုပ်တွေကိုတော့ဆက်ပြီးတော့ကျွန်တော်တုံးပြီးတော့ကျွန်တော်ကဝါစီချင်တယ်ခုနကဘာဖြစ်ကျွန်တော်ဒီကနေ့လုံနေတာဟာလာဒီပန်းနိုင်ရနေစထွက်ပြီးတော့ခရီးလမ်းတစ်ခုကိုတော့ကျွန်တော်ရောက်နေတာတော့ပေးကြတယ
်
အဘယ်နေရာထိရောက်နေလဲဆိုတာအတိအကျကျွန်တော်တို့မပြောနိုင်ပေမဲ့တနေရာတော့ကျွန်တော်ရောက်နေတယ်စပြီးတာထွက်တဲ့နေရာတော့မဟုတ်တော့ဘူးခုနကအရေးဒီရောက်နေတဲ့ဟာကိုတိုက်ပြည်အတွက်ကောင်းအောင်နောက်တက်လာတဲ့လူရှေ့ကိုဆက်ပြီးတော့တုံးသွားပြဖို့လိုပါတယ်။အရင်လောက်ထားတဲ့လူတွေအကုန်ဖြတ်တက်ကပြန်ဆဆိုရင်ဘာဖြစ်တိုက်ပြည်နင်းထားမှာဒါတကူပဲကျွန်တော်ကဆိုရင်ပါ
။တမတော်ဦးသိန်းစိန်ကသူ့အနေနဲ့တာဝန်တွေလွှဲပြောင်းပြီးတဲ့အခါသူ့ဆောင်တဲ့ပြည်အောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်သွားဖို့ရည်ရတဲ့အကြောင်းပြီးခဲ့တဲ့မလဇန်ကနေပြည်တော်မှာ VOA မြန်မာပိုင်းစီစဉ်ဌာနမှနဲ့အဖွဲ့ဝင်တွေကိုတွေ့ဆုံနှုတ်ဆက်တဲ့အချိန်ပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစူးစီးတင်ပြသွားတာပါရှင်။မကြာခင်မှာတော့နနခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်မှုရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ပုတ်တပုနေ့နေနဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ24 kilohertz 12123လိုင်းတိုမီတာ32 kilohertz 9325လိုင်းတိုမီတာ40 kilohertz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ပေါ့
နော်။ဒါနဲ့လက်တွေ့ကြည့်တဲ့အခါမှာကျွန်တော်တို့ကဒီစနစ်ဆိုးစနစ်ပြတ်ကြည့်ရမှာလူရဲ့စိတ်ဓာတ်တွေ၊စာရိတ်တွေကလည်းပြက်စီးနေတော့ချက်ချင်းနဲ့ငင်းတော့ကျွန်တော်တို့လေနေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုဖိ
ဒါကတော့အင်္ဂါနေ့ညဒိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်ဒီအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဥကြော်စံတာနဲ့ဥဆက်မှုတွေတို့ကကောက်နှုတ်တင်ပြမှာပါရှင်
။ The Lady and Authoritarianism in Myanmar ဂျွန်ဆန်စုကြည်နဲ့မြန်မာနိုင်ငံအနာပြအချိုးရေးစနစ်ရဲ့ခေါင်းစဉ်နဲ့အန်ဒရူးဆာတုန်တေးဒါထားရဆောင်မကို Nikkei Asian Review မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ပေါ်လူရရဲ့အမြင်ဟာပြီးခဲ့တဲ့နှစ်အနည်းငယ်လောက်အတွင်းမှာသီးသီးသာသာပြောင်းလဲမှုရှိလာခဲ့ပါတယ်။ဒီမိုကရေစီကောင်းဆောင်ရဲ့လို့ချီကျူးထောက်ပံ့ပြုကြတဲ့အချိန်ထဲမှာပဲမောက်မာသူအလျှော်တင်းမလုပ်နိုင်ဘူးဖြစ်ပြီးရွေးကောက်ပွဲနိုင်လာတော့အာဏာရှင်အုပ်ချုပ်ရေးစနစ်တရက်ကနေနောက်အာဏာရှင်အုပ်ချုပ်ရေးစနစ်တရက်စီကိုအစားထုတ်လာလိမ့်မလားလို့တချို့ကသုံးသပ်နေကြပါတယ်။လူကြံများထင်ရှားတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ဓာတ်တဘာဝကိုခံမှန်းရတာတကယ်တော့ခက်ခဲလှပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ကဘာပြောတယ်ဒါဟာဒေါအောင်ဆန်းစုရဲ့သဘောထားဆိုပြီးမြန်မာနိုင်ငံထွက်လာတဲ့သတင်းတွေကလည်းသိပြီးစိတ်ချရတာတော့မဟုတ်ပါဘူး။သို့တော်လည်းသူကအစိုးရကိုတကယ်ဥဆောင်တော့မယ်ဆိုတော့ခိုင်မာတဲ့ပုဂ္ဂိုလ်ရေးခေါင်းဆောင်မှုပုံစံနဲ့သွားမယ်ဆိုရင်ဒါဟာဓမ္မတိထံကျနိုင်သလားဆိုတာကိုပဲသုံးသပ်လိုပါတယ်။သူဟာမြန်မာပြည်အတွက်တာဝန်ရှိတယ်လို့ယုံကြည်တယ်။တိုင်းပြည်အရေးကိုမိသားစုအရေးထက်ရှေ့တန်းထားဦးစားပေးခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့25နှစ်တာအတွင်းနိုင်ငံတကာသမ္မတရေးဝန်ကြီးချုပ်တွေကဒလိစသူကိုဆက်ဆံခဲ့ရပါတယ်။ကမ္ဘာအဖွဲ့အစည်းတွေကသူကိုမင်ငွန်းပြောဖို့ဖိတ်ကြားခဲ့ရပါတယ်။ဒီလိုနဲ့မြန်မာနိုင်ငံစီကိုဒီလူတွေတိတ်ညွတ်လာအောင်သူကပဲဆွဲဆောင်နိုင်ခဲ့တာပါ။မြန်မာနိုင်ငံရေးဟာလွတ်လပ်ရေးမရခင်ကတည်းကဥစုခွဲ၊ပုဂ္ဂိုလ်စွဲ၊အကွဲအပြဲတွေပဋိပက္ခတွေများလွန်လို့စစ်အာဏာရှင်စနစ်ပေါ်ထွန်းလာခဲ့ပြီးစစ်တပ်ဟာစီကံတင်ကြတဲ့ဖွဲ့စည်းမှုနဲ့အနာတီမြဲအောင်အထုတ်ခဲ့တာဖြစ်ပါတယ်။စစ်တပ်အနာတီမြဲစီတဲ့နောက်အကြောင်းတစ်ချက်ကတော့သစ္စာစောင့်တည်မှုကြောင့်ပဲဖြစ်ပါတယ်။ခေါင်းဆောင်ကိုဘယ်တော့မှမေခွန်းမထုတ်ခဲ့ကြပါဘူး။နောက်မြန်မာနိုင်ငံမှာမတူကွဲပြားတဲ့တိုင်းရင်းသားတွေဘာသာရေးနိုင်ငံရေးစီးပွားရေးလူမှုရေးဥစုတွေကလည်းများပြားလာပါတယ်။ဒါကြောင့်လဲစစ်တပ်ဟာတင်းကြပ်ခိုင်မာတဲ့ဗဟုအစိုးရချုပ်ကိုင်မှုစနစ်နဲ့ထိန်းချုပ်ထားခဲ့တာပါ။ဒေါအောင်ဆန်းစုကြည်အနေနဲ့လည်းသူ့အစိုးရကိုအောင်မြင်ဖို့ယက်တီနိုင်ဖို့အတွက်စစ်တပ်နဲ့ရှင်လဲလျှောက်တာပြလဲဆွဲတာဆိုသလိုနေထိုင်မှဖြစ်မယ်ဆိုတော့သဘောပေါက်ပါတယ်။ဒီချက်တွေအလုံးဟာဒေါအောင်ဆန်းစုကြည်ရဲ့အစိုးရဆိုင်ရာအာဏာကျင့်သုံးရေးဆိုင်ရာအတွေ့အမြင်တွေပေါ်မှာလွှမ်းမိုးခဲ့တယ်ဆိုတာသံသယရှိစရာမလိုပါဘူး။သူရဲ့ခိုင်မာတဲ့ခေါင်းဆောင်မှုပုံစံဟာသူရဲ့ပင်ကိုယ်စရိုက်ကပေါ်ထွန်းလာတာဖြစ်ကောင်းဖြစ်နိုင်ပေမဲ့မြန်မာနိုင်ငံရဲ့ခက်ခဲတဲ့နိုင်ငံရေးဘဝအတွက်အံဝင်ခွင့်ကြဖြစ်အောင်အကွက်ချစီစဉ်ထားတဲ့ဗျူဟာတရက်လည်းဖြစ်လိမ့်မယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့အစိုးရတဲ့အပေါ်အကဲဖြတ်သုံးသပ်ခြင်းဆိုပြီးတော့ခေါင်းစဉ်နဲ့ဒီ diplomat online စာဆောင်မှာ Joshua Collinsis ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တွေအများစုပါဝင်တဲ့အစိုးရအဖွဲ့ကိုကြေညာခဲ့ပါတယ်။ဒါပေမဲ့ကာကွယ်ရေးဝန်ကြီးဌာနလိုတက်မတော်နဲ့ဆိုင်တဲ့အရေးကြီးတဲ့ဝန်ကြီးဌာနတချို့ကလွှင့်ကျန်တဲ့နေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ယူထားတာတွေ့ရတယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းစားနိုင်ငံအများစုရဲ့အတွင်ကူးပြောင်းကာလတွေမှာကြုံကြရတယ်လို့တချို့သောနိုင်ငံရေးသမားတွေဟာသူတို့တာဝန်ယူကြရမယ့်ဝန်ကြီးဌာနတွေမှာကောင်းကောင်းကြီးသိရှိနားလည်တက်ကြွကြသူတွေရှိသလိုတချို့သောသူတွေကတော့ပါတီပေါ်မှာတစ္ဆာရှိကြသူတွေဖြစ်ကြပေမဲ့လုံနိုင်ကိုင်နိုင်စွာအရေးချင်းကတော့တန်တရားရှိနေကြသူတွေဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။နေရာတွေအများစုကိုတော့ တကိုအီချင်းရှိတဲ့သူတွေကိုပေးအပ်ထားတာတွေ့ရပါတယ်လို့လည်းဆိုပါတယ်ဟိုတယ်နဲ့ခီးတော်လာရေးဝန်ကြီးဌာနဝန်ကြီးဦးအောင်မောင်ဆိုရင်ဆယ်စုနဲ့လေးစုတော့အဲ့ဒီလုပ်ငန်းခွင်မှာကျင်လည်ခဲ့သူဖြစ်ပါတယ်သူ့ရဲ့အင်းလေး Princess Resort ဟာဆိုရင်အကောင်းဆုံးဝန်ဆောင်မှုပေးတဲ့မြန်မာနိုင်ငံတွင်းကဟိုတယ်တွေထဲမှာအတိမတ်ပြုခံထားရသူဖြစ်တယ်လို့လည်းထောက်ပြထားပါတယ်တိုင်းသားရေးရဝန်ကြီးဖြစ်ခန့်အပ်ထားတဲ့နိုင်သက်လွင်ဆိုရင်လည်းကလာကြမ်းမြစွာမွန်မျိုးသားပါတီရဲ့ခေါင်းဆောင်ဖြစ်ခဲ့တယ်လို့လူမျိုးစုတိုင်းရင်းသားတွေအများပြားကလေးစားကြသူလည်းဖြစ်တယ်လို့ထောက်ပြထားပါတယ်။မြန်မာမီဒီယာတွေနဲ့နယူးယောက်တိုင်းစတဲ့စာဆောင်တွေမှာဗန္ဒာယေးဝင်ကြီးဖြစ်ခန့်အပ်မဲ့ဦးကျော်ဝင်းနဲ့စီးပွားရေးဝင်ကြီးဦးတန်းမြင့်စသူတွေဟာဒေါက်တာဘွဲ့တွေအတုတွေဖြစ်တယ်ဆိုပြီးတော့ဝေဖန်ထောက်ပြခဲ့ကြပါတယ်။ဦးကျော်ဝင်းကဆိုရင်သူ့ရဲ့ဘွဲ့ဟာအတုဖြစ်တယ်ဆိုပြီးတော့ဝန်ခံခဲ့ပေမဲ့အရေးပါတဲ့တာဝန်ကိုသူ့ကိုပဲပေးအပ်ခဲ့ပါတယ်။ဒါဟာသူ့ရဲ့ဘွယ်တူးဂုံတူးတဲ့ပါတီပေါ်မှာတစ္ဆာရှိမှုပါတီရဲ့စီးပွားရေးကော်မတီကသူ့ပေါ်မှာယုံကြည်လို့ခန့်အပ်ခဲ့တာဖြစ်တယ်လို့យေတာထားပါတယ်။ဒီလိုမျိုးကိစ္စတွေဟာခလုတ်ကတဲ့နေပြည့်နေတဲ့အပြောင်းလဲကာလမှာအမြဲတမ်းရှိနေတတ်တာပဲဖြစ်တယ်ဆိုပြီးတော့တုံးတက်យေတာထားပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
red letter day
ဖြစ်ပါတယ်စာလုံးပေါင်းက red red ကအနီရောင် letter letter ကစာဒါမှမဟုတ်စလုံး day day ကနေဒါမှမဟုတ်ရက်ဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့စာလုံးအနီရောင်နေပေါ့တော်ရရှိများကယ်လန်ဒါပြည့်ကြရင်ကိုကြည့်မယ်ဆိုရင်တနည်းမှာလာပေါင်း7လရှိတဲ့ရက်တွေဟာတာမန်ရက်တွေဖြစ်ရင်ဂဏန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေတုနေ့ရက်တွေမှာတော့ဂဏန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသတိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှဆိုဘာသာရေးအခကြီးရက်ကြီးတွေလို့တကြံလို့နှစ်သက်ခုချိန်လို့မြမလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေတုနေ့မြမျိုးတွေအတွက်ပြည်ကလေးမှနေ့ကိုညှို့ညွတ်တဲ့ဂဏန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်။ဒါကြောင့်မလို့ red letter day ရဲ့ idiom အသေးပဲကတော့ကို့ဘဝမှာအရေးကြီးတဲ့နေ့ပဲဖြစ်ပါလိမ့်။ဥပမာကိုလက်ထပ်တဲ့နေ့လို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The day my son was born was a red letter day for me.He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မေ့မရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဥလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကိုဘွားမှာထူးခြားတဲ့နေ့မေ့မရနိုင်တဲ့နေ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
red letter day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေပါတယ်ရှင်အခုတော့မတ်တန်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်မှာပါဒီအစီအစဉ်ဟာပြန်ပြီးတင်ဆက်တာဖြစ်တာကြောင့်သောရရှင်တွေတိုက်ရိုက်ပါဝင်ဆွေးနွေးလို့မရကြောင်းအသိပေးပါရစေရှင
်မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီညမိုးလင်းတာနဲ့အစိုးရအစ်စ်ကလည်းအာဏာလွှဲပြောင်းရယူတော့မှာဖြစ်ပါတယ်ဒီအချိန်မှာပဲအစိုးရအစ်စ်အတွက်တခဲနဲ့မဲထည့်ခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အကြီးမားဆုံးစန္ဒလို့ဆိုရမယ်ဒီအာဂတိလိုက်စားမှုလက်တင်ရစားတော့ခေါ်နီးစပ်ရအခွင့်အရေးပေးနေမှုတွေညွန်နေပပျောက်ပြီးလူတို့လူတန်းစားအလုံးတို့အတွက်ဒန်းတူခံစားခွင့်ရမယ်အခြေအနေမျိုးအခွင့်အလန်းမျိုးကိုမြန်မာပြည်သူတွေရရှိခံစားနိုင်ခွင့်ဘလောက်ရှိလာမလဲဆိုတာနဲ့တော်ရရှင်တို့ရဲ့ဆန္ဒတွေကိုလည်းကျမတို့ဒီညမှာဆွေးနွေးချဖို့ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့စီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ဒေါက်တာဆိုးထွန်း၊နောက် Triangle Women အဖွဲ့ကမက်ခင်လီ၊နောက်လွှတ်တော်အမဟောင်းဒေါက်တာညွညွတင်းတို့ကိုဖိတ်ခေါ်ထားပါရယ်။ ဒီပါဝင်ဆွေးနွေးကြမဲ့သောရရှင်နေစာနဲ့ပေးပို့ဆွေးနွေးထားတာတွေ VOE ရဲ့နောက် Facebook ကနေဆက်သွယ်ဆွေးနွေးထားတာတွေလည်းအများအပြားရှိနေပါတယ်တက်နိုင်သလောက်အားလုံးပါဝင်ခွင့်ရဖို့တူတူနဲ့လိုရင်းဆွေးနွေးကြရအောင်ပါရှင်အခုရေဆုံးတော့ကျမဒေါက်တာဆူထွန်းကိုဟိုဆွေးနွေးပေးစီခြင်းပါတယ်ရှင့်အစိုးရတစ်လက်ထက်မှာစီးပွားရေးလုပ်ငန်းတွေမှာဒန်းတူအခွင့်ရေးရဖို့ဆရာတို့ဘလောက်မျှော်လင့်ထားပါလဲနောက်ဒီအဂတိလိုက်စားမှုရောနေပြီးတော့နှိဆက်ရအခွင့်ရေးရနိုင်မှုတွေရော့သွားနိုင်မလားစီးပွားရေးအဝင်အဝိုင်းမှာရောဘလို့များမျှော်လင့်ချက်တွေရှိနေပါလဲရှင့်ဟုတ်ကဲ့
ကျွန်တော်ကတော့ဒီအခွင့်ရေးဟိုအဒီလက်ထက်မှာတော့ကျွန်တော်အနေနဲ့ဒါနိုင်ငံသားနဲ့ပြည်ထောင်စုကဘာလဲတဲ့ဒီလိုအခွင့်ရေးရရှိလို့မျှော်လင့်ပြီးတော့ကျွန်တော်ကဒါဒီလိုများစွာကျွန်တော်တို့ရည်ချယ်ရတာဖြစ်ပါတယ်။ကျွန်တော်တို့ဒီနေရာမှာတော့ကျွန်တော်အနေနဲ့ဒီ UI လေးညာလေးဆိုင်ရာညာမှာဖြစ်ပြီးတခြားဝိစာတွေမှာဖြစ်ပြီးကျွန်တော်ကအချို့ဝိစာတွေမှာခုနဗလန်မှုရှိခဲ့တယ်။ကျွန်တော်တို့ဒီဒီနေနဲ့ဂျန်လေးကိုညီရတဲ့ကြောင့်မို့မျက်နှာပေါ်ရှင်တွေအများကြီးရှိခဲ့တယ်လို့ကျွန်တော်ကလက်ရှိခံစားနေရတာဖြစ်ပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီဆရာတို့အခုလောလောဆယ်ပေါ့လေဆရာတို့ဒီစီးပွားရေးအဝင်အဝိုင်းထဲမှာရောစီးပွားရေးဟိုလုပ်ငန်းလုပ်ကံရမယ့်ပုံစံအလားအလာတွေများဆရာတို့ဟိုပြောင်းလဲသွားပြီလားရှင်ဘလို့များလှုပ်လှုပ်ရှားရှားရှိနေပါလဲ
လက်ရှိကတော့ကျွန်တော်အနေနဲ့ဥမာလက်ရှိမှာအစိုးရတွေအစိုးရဒီနာတွေခေါ်တဲ့နေရာမှာလေကျွန်တော်ကဟိုဒါလိုက်နေရရှိရအောင်နော်ဆရာတို့ကျွန်တော်ဘာလုပ်ပြီးလဲဆိုတော့ဒီနေ့ဆက်လက်ဒီလိုမျိုးပေါက်ပေါက်ရမယ့်လုပ်ပြီးခံရပါတော့နော်တိုးကြတယ်ကျွန်တော်ကဒီမှာဒီကိစ္စကနေကသမီးရခေါ်ရတယ်ရှိတယ်။ဒါတော့ဒီဒီကနေနာဆောက်ရခြင်းမှာဒီပေါ်မရှိတူရတဲ့အဲ့ဒီဥပဒေတွေစာပြီးပါတော့။ဒါကကျွန်တော်ဒီဒီနာကိုရေးတဲ့နေရာမှာတဲ့ဒီနေတာဟုတ်ရှိ။ဒီလိုဒီနာတော့ကျွန်တော်မတင်ရဘူး။ရမ်းနေပြီးတော့ကျေးရမှာအောင်ရင်းထွက်နေတာမျိုးပေါ့နော်။ဒါကဘိုင်းဆက်ဆက်နေလို့ဆိုရင်ကျွန်တော်ကခုနဒီဟာရီလိုက်စာမှုနဲ့များကျွန်တော်ကဒီဆက်နွယ်နေနားပြီးရတော့ဒီအားလုံးကအတန်မရရှိနေကြတော့ခေါ့
ဟုတ်ကဲ့ပါအခုတော့ဒီကျွန်မအခွင့်ရေးလှုပ်ရှားသူမက်ခင်လေးကိုအလှည့်ပေးချင်ပါတယ်ရှင်ဒီမက်ခင်လေးရှင်အဲ့တော့လူမှုရေးပိုင်းမှာရောဘလောက်ဒန်းတူအခွင့်ရေးရလာနိုင်မဲ့အလားအလာရှိပါလဲရှင်အရင်တုန်းကတော့ဒါဘသူနဲ့နီးစပ်လို့ဘသူဘသူကြောင့်ကားမရရဆိုတဲ့နေရာမှာတောင်ကားရက်တယ်ဆိုတဲ့ဟာမျိုးအထိရှိတယ်ဆိုတော့လူမှုရေးပိုင်းမှာရောဒန်းတူအခွင့်ရေးဟိုတပြေးညီအခွင့်ရေးရဖို့အလားအလာပေါ့နော်မက်ခင်လေးတို့ဘလို့များမျှော်လင့်ပါလဲ
ဟုတ်ကဲ့ပါပထမအဆုံးကတော့ဒီအစိုးရတစ်အနေနဲ့တော့ဒီဟိုအချင်းပြက်အခြားဆောင်မှုတွေကိုကင်တွယ်မယ်ဆိုတော့တို့လည်းပုံမှန်လေးနဲ့တိတိလေးနဲ့ပြောထားတဲ့အတွက်တို့တော့တက်နိုင်တယ်များဒီပေါ်မှာအာယုံဆိုင်ပြီးလုံးမှာပေါ့နော်ဒါပေမဲ့လက်တွေ့ကြည့်တဲ့အခါမှာကျွန်တော်တို့ကဒီစနစ်ဆိုးစနစ်ပြက်ကြီးရဲ့မှာလူရဲ့စိတ်ဓာတ်တွေစာရိတ်တာတွေကလည်းပြက်စီးနေတော့ဖြစ်ချင်းနဲ့ငင်းတော့ကျွန်တော်တို့လေနေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုတိတိတတ်တမြင်ရလိမ့်မယ်လို့တော့ကျွန်မမထင်ဘူးရှင်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်မတို့ကအခုပြောင်းနေဆိုတဲ့ဟာလေအပေါ်ပိုင်းပေါ့နော်ဝင်ကြီးအဆင့်လောက်ပဲဒီ NLD ကနေပြီးတော့ခံရတဲ့သူတွေဖြစ်တယ်။ကျန်တဲ့အောက်ကအဆင့်ဆင့်သောဝန်ထမ်းတွေနော်အားလုံးကကျတော့အရင်ရှိပြီးသားစနစ်ဟောင်းထဲမှာပဲသွားပြီးတော့ကျွန်မတို့ကဟိုကျင့်သုံးပြီးတော့လေပတ်ရတာဖြစ်တဲ့အတွက်အဲ့မှာအခက်အခဲတွေအများကြီးရှိပါမယ်။အပေါ်ဝင်ကြီးအဆင့်လောက်ကပြောင်းဘို့ပေါ့နော်ပြောင်းတောင်မှပေါ့အောက်ကအချင်းချင်းကလိုင်းနာမှုတွေရှင်းသုံးမှုတွေရှိပါမလားဆိုတာကိုလည်းကျမတို့ဟိုစိုးရိမ်စရာဖြစ်ပါတယ်အဲ့ဒါကလည်းကျမတို့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ပါတယ်ခုနအမပြောသလိုပေါ့လူမှုရေးကိစ္စတွေမှာကားမရမရမလားဆိုတော့ဒါကကျမတို့ဘာနဲ့ပိုသွားဆိုင်မလဲဆိုရင်ကျမတို့ civic education နဲ့လည်းဆိုင်နေပေါ့လူတွေအသိစိတ်ဓာတ်မှာဒါမျိုးရှိနေအောင်ပေါ့နော်ဟိုအရာရှိရဲ့သားသမီးမှမဟုတ်ဘူးအားလုံးမှာဒီသိစိတ်ဓာတ်တွေရှိနေအောင်တော့ပညာပေးအလုပ်နဲ့အဲ့ဒါပိုဆိုင်မယ်ပေါ့ကျမခုနပြောတဲ့ဟာကတော့အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်အခြားသောသက်ဆိုင်ရာပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ကတော့ကျွန်မထင်တယ်ဒီအစိုးရအနေနဲ့အဲ့ဒါကြီးမားတဲ့အခက်အခဲတစ်ခုတွင်ပို့ပေါ့နော်ဖြစ်လိမ့်မယ်လို့ထင်တယ်ဟိုဖြစ်နိုင်ချေကတော့တကယ်လက်တွေ့လုတ်တဲ့အခါမှာတော့ဖြစ်နိုင်ချေကအခုလောလောဆယ်၅နှစ်တက်တန်းတွင်မှာအထူးသဖြင့်ဒီပထမနှစ်တက်တန်းတွင်မှာတော့တော်တော်လေးနှဲလိမ့်မယ်လို့ကျွန်မကတော့ထင်ပါတယ်ဘာလို့ဆိုတော့စနစ်ဆိုးစနစ်ပြက်ကြီးတွေမှာဝန်ကစားရတာဖြစ်တဲ့အတွက်တော်တော်မှအခက်အခဲရှိမယ်လို့ထင်လို့ပါ
ဟုတ်ကဲ့ပါရှင်မခင်လေးကျမတို့ရဲ့ဒီပါဝင်ဆွေးနွေးဖို့သောရရှင်တွေကိုကျမတို့အလှည့်ပေးခြင်းပါတယ်ဟိုပထမဆုံးတော့ကိုမျိုးပါဝင်ဆွေးနွေးပါရှင
်ဒီလိုကကျွန်တော်တို့ဒီဆိုးရွားတက်လာတဲ့ဒီမှာကျွန်တော်တို့ဥပည့်ကြီးပေါ့နော်ခင်ဗျာဟိုအမကြီးဆွေးနွေးတော့ဥပည့်ကြီးငယ်ငယ်ကြီးကိုကြောင်းလဲဖို့ဖြစ်နိုင်မျိုးပြောပါလေသူအခက်ခဲရှိတယ်ပေါ့နော်ကျွန်တော်အမြင်မျိုးနည်းနည်းပြောပြပါမယ်ကျွန်တော်တို့ဒီအခုလက်ရှိပေါ့နော်ဒီစီးပွားရေးတွေမှာကျွန်တော်နိုင်ငံတော်ရဲ့စီးပွားရေးအားလုံးမှာကျွန်တော်တို့ဘုံပြူထားတာကျွန်တော်တို့ဌာနဆိုင်ရာတွေဘုံပြူထားဖြစ်ပါတယ်။အဲ့တော့ကျွန်တော်ထွေအုပ်လူမျိုးပေါ့ဗျာ။ထွေရုပ်ချုပ်ရေးဌာနလူမျိုးတွေကနေပြီးတော့ကျွန်တော်တို့အချင်းချင်းကျွန်တော်တို့၆ဆောင်ချက်တွေအမျိုးမျိုးယူရပါလေ။အဲ့ဒါတွေကကျွန်တော်တို့
ဒီလိုထောက်ခံချက်တွေကနေပြီးတော့ကျွန်တော်တို့ကြောင်ကျိုးတွေဟိုကျွန်တော်တို့လက်ဆက်လက်ပင်းနဲ့ယူတွေမတမာမှုတွေအသရီလိုက်စားမှုတွေတော့အဲ့လောက်ပိုင်းဝင်အာဏာကိုအလွယ်တုံးစားပြုပြီးတော့ကျွန်တော်တို့လောက်ပိုင်းဝင်အာဏာတွေအလွယ်တုံးစားပြုမှုတွေကိုဟိုဖြစ်လာစီတာပါအဲ့တော့ဒါတွေကိုစောင့်ကြည့်နိုင်မှုတွေဆိုလို့ရှိရင်ကျွန်တော်တို့အဓိကဌာနဆိုင်ရာတွေကိုဗဟိုပြုတဲ့စီးပွားရေးစနစ်ကိုကျွန်တော်တို့ချက်ဖို့လိုပါတယ်။နောက်ပြီးတော့အဲ့ဒါမျိုးပဲဖြတ်ပြီးမှလည်းကျွန်တော်တို့ကကြည့်ကြည့်ကြရရောကျွန်တော်တို့လုပ်ငန်းရှင်တွေအားလုံးစိတ်ချနာကိုချနာဖြစ်လာမှာဖြစ်ပါလေ
။ဟုတ်ကဲ့ပါရှင်။
ဒီကကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ပေါ့နော်။လက်ပြီးလက်ယူပါကြမှုနဲ့ပတ်သက်ပြီးခုနအမိုင်းရှင်တို့အားလည်းပြောပြကြပါမယ်။ကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ဆိုရင်အလွယ်ဆုံးနည်းနဲ့အញ្ញံဆုံးနည်းပေါ့နော်။ဖြစ်နိုင်တဲ့နည်းလမ်းတော့ကျွန်တော်တို့ရလစွာကျွန်တော်ဆန္ဒပြတောင်းဆိုခွင့်ရလစွာကြီးစားခွင့်ရလစွာဝေဖန်ခွင့်ရလစွာကျွန်တော်တိုင်ကြားခွင့်ပေါ့နော်ဟုတ်ပါတော့နော်ကျွန်တော်တို့တိုင်ကြားပြစီလွတ်လွတ်လပ်လပ်နဲ့တိုင်ကြားနိုင်တဲ့အကြောင်းကျိုးမပါလဲကျွန်တော်တို့ခြေကြအကျိုးတွေမပါလဲတိုင်ကြားခွင့်နဲ့တိုင်ကြားနိုင်လို့ဒီပါလဲအဲ့လိုတိုင်ကြားလာရင်ကျွန်တော်တို့ဌာနဆိုင်ရာတွေကိုကျွန်တော်တို့ပြည်ပြည်ချက်ချစီစစ်ပြီးတော့ထိထိရောက်ရောက်နဲ့အရေးယူအပြစ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်အများဆုံးနဲ့ကျွန်တော်ဒီဝန်ကြီးတွေကိုလည်းထိန်းချုပ်မောင်းနေနိုင်မှာဖြစ်ပြီးတော့အညာဆုံးနည်းနဲ့တိုးတက်လာမယ်လို့ကျွန်တော်မြင်နေပါတယ
်ဟုတ်ကဲ့ပါရှင်ဒါကတော့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်ကိုမျိုးဆွေးနွေးတာကျေးဇူးတင်ပါတယ်ရှင်အခုတော့ကိုတန်းအောင်ကိုအလှည့်ပေးချင်ပါတယ်ရှင
်ကျွန်တော်တို့ပြောနေတာတော့ဝင်တက်လာတဲ့ energy ဆိုတော့ကျွန်တော်ပြည်သူလူထုအတွက်ကိုတကယ်ကိုစားဆောင်ပြီးတော့လုပ်ဝင်နိုင်တဲ့အဆိုးရလို့ကျွန်တော်ယူကြည့်ရတယ်ခင်ဗျအတိတ်ကထားရတဲ့တိတ်ကတွေကိုလည်းအတားအယာရာကိုပြည်ပြောင်းလဲပြေးနိုင်တယ်လို့ကျွန်တော်အတိုးတည်းကိုယုံကြည်ရတယ်ခင်ဗျ။အ
ဲ့တော့ကျမတို့ဒီတောင်ကိုရီးယားနိုင်ငံကနေပြီးတော့ခေါ်ထားတဲ့သောရရှင်တယောက်လည်းရှိပါတယ်။လန်ခန့်ကန်းဖြစ်ပါတယ်ရှင်။ဟိုကိုလန်ခန့်ကန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်။ကျွန်တော်တို့အတိတ်ကကျွန်တော်တို့မြန်မာနိုင်ငံကအခုဖြစ်ပျက်နေတဲ့အရာကတော့ကျွန်တော်တို့ဆင်းရဲမွေးတည်မှုအတိတ်ကသူတို့ဦးစားပေးပြီးတော့လုပ်နိုင်မယ်လို့ကျွန်တော်ပထမအနေနဲ့မျှော်လင့်ပါတယ်။ဒုတိယချက်အနေနဲ့ဒီပညာရေးနဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့ education level ကသူများတွေနိုင်ငံတွေထက်ဆိုင်တော့ကျွန်တော်တို့ကတော်တော်လေးအောက်ကျနောက်ကျတဲ့ပညာရေးစနစ်ဆိုတော့အဲ့ဒီဟာကိုလည်းပြောင်းလဲပေးနိုင်မယ်လို့ကျွန်တော်ဒီခုတက်လာတဲ့ဆူရောက်ကိုမျှော်လင့်ပါတယ်။လက်ပြီးလက်ယူရှိတာလဲဘာဖြစ်လို့ဒီ agri လိုက်စားမှုတွေရှိလဲဆိုတာအဓိက solution ကြတော့ကျွန်တော်အနေနဲ့မြင်တာကတော့ဆင်းရဲလို့ဖြစ်တယ်လို့အဓိကကျွန်တော်မြင်တယ်အဲကြောင့်ဒီဆင်းရဲမွဲတည်မှုကနေကျွန်တော်တို့ဘယ်လိုရုံးထွက်နိုင်မလဲဆိုတဲ့ solution ကိုသူတို့အကောင့်ထဲပေါ်ပြီးတော့လှုပ်ဆောင်သွားနိုင်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ကျွန်မအခုတော့ဒီဒေါက်တာဦးဆောင်ဆွေးနွေးပေးနေသူတယောက်ဖြစ်တဲ့ဒေါက်တာဆိုးထွန်းကိုကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆင်းရဲမွဲတည်လွန်းလို့အဂတိလိုက်စားမှုတွေဖြစ်နေတာလားချမ်းသာပြီးရင်ချမ်းသာနေကြလို့များအဂတိလိုက်စားမှုတွေဖြစ်နေသလားပေါ့နော်ဆရာ
ကျွန်တော်မြင်တာတော့ဒီကတော့ဆနစ်ပေါ့နော်အခုဒီမှာကျဆနေပြီးတော့အာရိလိုက်စားလို့ရအောင်ကျွန်တော်ကျွန်တော်ကဆနေပြီးပေါင်းနေလို့အာလူရောကျွန်တော်ကတော့ပြောင်းနေတယ်ခုနကပြောနေဆေးအမျိုးကြီးဒီအခုကြောင့်ပုတ်သွားကျွန်တော်တကယ်ဆိုင်စားအာရိလိုက်စားမှုကဆေးရဲ့ဒီအောက်ဒီနေမှာလိုက်စားမှုပြန်ဆိုင်အပေါ်မှာကျွန်တော်ချမ်းသာတယ်တကယ်ဒီစီနီယာအော်ဖီရှယ်လေးတွေမှာအာရိလိုက်စားမှုအပြင်များပါတယ်ကျွန်တော်ကဆေးရဲ့လိုက်စားမှုမျိုးမဟုတ်ပါအဲ့ဒီရခိုင်နိုင်ငံရဲ့အရေးအကြီးနဲ့ဆက်တ
ိုက်ဟုတ်ကဲ့ပါရှင်အခုတော့ဒီကျမတို့ဝင်ရောက်ဆွေးနွေးဖို့ဟိုလှမ်းပြီးတော့ဆက်သွယ်ထားတဲ့အရှင်ပညာဝင်သားကိုဟိုဆွေးနွေးစေချင်ပါတယ်အရှင်ဖျားအရှင်ဖျားဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်အဂတိတိတ်ဖြစ်ဆိုဘယ်လိုလုပ်ရမလဲဆိုရပါဘို့ဒီဥစ္စာတော့ဟိုဒီတည်လာတဲ့အစိုးရအသက်မှာဒီလူမှုအရေးအဖွဲ့တွေကအဂတိတိတ်ဖြစ်ရဲ့အဖွဲ့ဆိုပြီးတော့အရေးအဖွဲ့တခုလောက်လိုအပ်ပါတယ်အဲ့ဒီအဖွဲ့အစည်းကနေပြီးတော့ဒီမှာမြို့နယ်တွေပေါ့မြို့အခေတပ်ပြည်နယ်အစ်စ်မြို့နယ်အစ်စ်ရပ်ကွက်အစ်စ်တွေအဖွဲ့စီပြီးတော့အဲဘေဘေပုတ်ဘေဘေမြို့နယ်ကဒီပုတ်ကအဂတိလေးသိစစ်လေးပါပေါ့အဂတိလေးစားတယ်လေဆိုတော့ဒီမှာလူအဖွဲ့ငန်းငန်းတော့အတိမဲ့ပြုတဲ့အဲ့ဒီမြို့နယ်အစ်စ်ပြည်နယ်အစ်စ်တွေအဖွဲ့စီတခုလောက်လိုအပ်တယ်ဆိုတော့ဒီလိုအပ်ပါတယ
်အခုဦးစင်းဆွေးနွေးသွားတယ်လို့ပဲပထမကျမတို့ဒီဆွေးနွေးသွားတဲ့ကိုမျိုးဆွေးနွေးသွားတဲ့အထက်မှာလဲပါပါတယ်ဒီဟိုထုတ်ဖို့ပြောဆိုခွင့်ဆိုတဲ့ဟာမျိုးပေါ့နော်လွတ်လပ်စွာအဂတိတရားအဂတိလိုက်စားမှုတွေရှိလာတဲ့ဒီလိုမတရားမှုတွေရှိလာတဲ့ဆိုရင်ဒါလွတ်လွတ်လပ်လပ်ထုတ်ဖို့ပြောဆိုခွင့်ဟာလဲအရေးကြီးတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့လူထုဘက်ကဖွင့်ဟပြောဆိုလာနိုင်မဲ့အခွင့်အရေးပေါ့နော်မျှော်လင့်ချက်တွေတော့ရှိလာနေပြီလို့ယူဆရပါတယ်အဲ့တော့မက်ခင်လေးရှင်ဒီပေါ်မှာရောလူထုဘက်ကဘလောက်ပွင့်ပွင့်လင်းလင်းထုတ်ဖို့ပြောဆိုလာနိုင်မလဲ လူတို့ရဲ့ဖွင့်ဟပြောဆိုချက်တရားဘလောက်ထိအရေးပါလာမယ်လို့အမတို့ယူဆထားပါလဲရှင
်ဒီအဲ့ဒါတော့လုံးဝဒီဒီမိုကရေစီစနစ်မှာဆိုရင်တော့ freedom of expression ကအင်တာမအရေးကြီးပါတယ်အဲ့လို freedom of expression ကိုပေါ်ပြနိုင်တဲ့နည်းလမ်းတွေလည်းအခုဆိုရင်ကျမတို့ဒီပထမ5နှစ်တက်တန်းထဲမှာလည်းအခိုက်အယောက်ပေါ့ကျမတို့လူတို့နဲ့ရင်းနှီးလာတယ်မီဒီယာတွေကတစင်ထုတ်ပေါ်တာတွေရှိရပေါ့နော်ဒီမှာမီဒီယာရဲ့အခန်းကဏ္ဍအင်တာမအရေးကြီးတယ်မီဒီယာတွေကလည်းတကယ်ပတ်မလိုက်တဲ့ independent ပေါ့နော်လွတ်လပ်တဲ့အမီကိုကင်းတဲ့မီဒီယာတွေဖြစ်တယ်ဆိုရင်တော့ပြည်သူလူထုအကျိုးအတွက်ကိုထောက်ပြဝေဖန်တာမျိုးတွေနော်မီဒီယာကနေတစင်ပြည်သူလူထုကသိတာနဲ့မီဒီယာကတစင်လုံးနိုင်တယ်သို့မဟုတ်ပြည်သူလူထုကမသိသေးရင်တော့မှဒီမီဒီယာကနေပြီးတော့မှပေါ်ထုတ်ပြီးတော့စဉ်းစားရမျိုးလုပ်နိုင်တယ်နောက်တနည်းကတော့ဆန္ဒပြတာလေကျွန်တော်တို့ဒီနောက်ပြီးတော့ complaint mechanism ကိုကောင်းကောင်းလေးလုပ်ပြီးထားတာပေါ့နော်မကျေနပ်လို့တိုင်တန်းမှုတွေကိုအရေးယူနိုင်မဲ့ဟာကိုလည်းဒီ mechanism ရန်နေရာကိုလည်းချုံးမွေ့အောင်တကယ်လုပ်ပြောင်းလုပ်ထားပေါ့နော်တချို့ကတော့တိုင်စားမှုတိုင်စားပုံတော့ရှိမယ်ဒါပေမဲ့အိုက်ဒီယာစာလည်းအရေးယူတာလည်းမရှိဘူးဖတ်တာလည်းမရှိဘူးဒါမျိုးဖြစ်နေရင်တော့ကျွန်တော်တို့အလကားတက်ပဲဖြစ်မှာပေါ့အဲ့တော့နောက်တစ်ခုကဦးစင်းပြောသွားတဲ့ဟာကိုပြန်ပြီးတော့ကောက်ပြီးတော့ပြောရရင်ကျွန်တော်တို့မှာ monitoring mechanism နဲ့ရှိရမယ်ပေါ့ဒီအစိုးရရဲ့မူဝါဒအရာအကျင့်ပြတ်ချစားမှုကိုပပြအောင်ဒီဌာနတွင်းတွေမှာစူးစမ်းပြီးလုပ်ဆောင်အောင်မှာဖြစ်တယ်လို့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းပြီးပြည်သူလူထုတွေအနေနဲ့အချင်းအနေစောင့်ကြည့်တဲ့ဟာမျိုးပေါ့နော်စောင့်ကြည့်တဲ့အနေဒါ watchdog လို့ပဲခေါ်ခေါ် monitoring လို့ပဲခေါ်ခေါ်ပေါ့ဒါမျိုးတွေကျွန်တော်တို့လုပ်ပေးနေရမယ်ဒါမှဒါကျွန်တော်တို့က check and balance အနေနဲ့ရှိပြီးတော့ order မျိုးလုပ်နေဆိုတခါတရံကြရင်ကျမတို့ကရည်ရွယ်လို့တော့မဟုတ်ဘူးအချင်းပါနေတဲ့စနစ်ထဲမှာမျောပါနေရတဲ့လူတွေအနေနဲ့ကြတော့မတိမတာပဲဖြစ်ဖြစ်ဟိုမတိတဲ့နဲ့ပဲဖြစ်ဖြစ်ပေါ့နော်ဟိုလှုပ်သွားမိတာမျိုးရှင်စောင့်ကြည့်တဲ့အဖွဲ့တွေကနေဒါကိုထိန်းချုပ်ပေးခြင်းအပြင်ကျမတို့ဒီစနစ်ကိုလည်းထိန်းချုပ်ပြီးတော့တွားလို့ရတယ်ဒါပေမဲ့တစ်ခုရှိတာကကျမစိုးရိမ်တာကအဲ့ဒီလိုမျိုးထိန်းချုပ်တဲ့စနစ်မျိုးကိုရက်ဖက်ဖွဲ့စည်းရလုပ်တဲ့အခါမှာတာဝန်ရှိသူတွေနေနေတော့ဒါကိုရှင်းရှင်းလင်းလင်းနဲ့ဟိုဘယ်လိုခေါ်မလဲအမြင်ကြည့်ဖို့လိုတယ်ပေါ့ပြဿနာရှာတာမဟုတ်ဘူးဒီလိုအချင်းပြတ်ခြားခြားမှုတွေပြဿနာတွေကိုပပျောက်တော့ဝိုင်းဝန်းကူညီတယ်ဆိုတော့အမြင်နဲ့ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းလိမ့်မယ်အဲ့လိုမဟုတ်ပဲငါတို့ကိုပြဿနာရှာဖို့တဲ့ဒီလိုအဖွဲ့တွေဖွဲ့ပြီးတော့စောင့်ကြည့်နေတာဘာလားလို့ထင်တဲ့အခါမှာဆိုရင်အချင်းချင်းပြတ်တိုက်မှုတွေကပို့ပြီးတော့များနိုင်တယ်ဒါဆိုရင်ကြလည်းဖြစ်သွားနိုင်တယ်နားလည်မှုရှိရင်တော့ဒီစနစ်ကအကောင့်ထဲပို့နိုင်တယ်ဆိုရင်တော့ကျမတို့တို့ကပို့ပြီးတော့ကောင်းတဲ့ဒီအချင်းပြတ်ခြားခြားမှုကိုတက်နိုင်တဲ့မြတ်တစင်ကြီးတစင်လျှော့ချနိုင်တဲ့အနေအထားမျိုးကိုမြန်မြန်ရောက်သွားနိုင်မယ်လို့ထင်ပါတယ်အဲ့
တော့ကျွန်မအစီအစဉ်အဆုံးမသတ်ခင်မှာကျွန်မဒေါက်တာဆူထွန်းကိုအလှည့်ပေးခြင်းပါတယ်ဒေါက်တာဆူထွန်းရှင်အဲ့တော့ဒီစီးပွားအဓိကတော့ဒီစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းမှာအရင်တုန်းကလိုမဟုတ်ဖဲနဲ့အာဂရိလိုက်စားမှုကင်းကင်းရှင်းရှင်းဖြစ်သွားရမယ်ဒန်းတူရှင်းပြန်လာရမယ်ဆိုရင်ကောစီးပွားရေးသမားတွေပေါ့နော်ကြိုက်ကြပါမလားရှင်ဆရာတို့ရဲ့အနေအထားလက်ရှိစီးပွားရေးလုပ်ငန်းရှင်တွေရဲ့အနေအထားတဲမှာဒါဟာလက်ခံနိုင်စရာအကြောင်းအရာရောဟုတ်ပါမလားရှင်ဆရာ
အဲကျွန်တော်တို့နေတာတော့အများစုကတော့ကြိုက်မှာပေါ့အဲအနေစုကတော့ခုနကအခွင့်အရေးရနေလို့အနေစုနေတာတော့မကြိုက်ဘူးလူများတို့ကျွန်တော်တရားမှာတော့ဒီပဲဒီကဘူးရယ်နေတော့ကြိုက်နေလို့မြင်ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့ဒါဒီရပိုင်းနားပိုင်းတွေမှာပဲအစိုးရတင်တာကြီးဝိုင်းထည့်နေမှာလေဘာမှမသိသေးတဲ့အခက်အခဲအများကြီးပေါ့နော်ဒါရဲ့လူကအနေစုလေးတွေဒီရှိတဲ့လူဝန်အားလုံးကိုသိနေရအောင်အနေဖြစ်ရဒါကနော်ဒီအရေးကြီးတဲ့အကြောင်းကိုပြောပြအောင်ပါဒီတိုင်းတကယ်လို့ခွင့်ရရမှာဆိုတော့ကျွန်တော်တို့ရဲ့ဒီဒီများစွာဘူးရောဝါလာလေနောက်ပြီးတော့ကျွန်တော်ဆက်ပြီးပြောရဲမောင်းနေနေဆိုင်ကျွန်တော်ဒီဝိုင်းတည်းနေဆိုင်ရေးတူရလာတယ်ကျွန်တော်ဒီဘက်မှာတဲ့ကျွန်တော်မြင်တာတော့ကျွန်တော်လက်ရှိဘဝနဲ့ကျွန်တော်ဆက်ပေါ်နေတယ်သူရဲ့စမ်းတာကိုအမှုပြန်ပြောင်းနေမှာဆက်တဲ့အကြောင်းအရာပေါ်ပေါ်လာမယ်လို့ထင်ပါတယ်
ကျမတို့ရဲ့ဒီအင်ကာနေညာချန်တရက်လေးလိုက်အစီအစဉ်ကတော့အချင်းတလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေနောက်စာနဲ့ပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေ Facebook မှာဝင်ရောက်ဆွေးနွေးကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်အစိုးရတဲ့လက်ထံမှာသောရရှင်တို့မြန်မာပြည်သူလူထုမျှော်လင့်ထားတဲ့အတိုင်းကောင်းကျိုးအထွေထွေခံစားရစေဖို့လဲဆုမွန်ကောင်းတောင်းပါတယ်
မတ်တန်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာရှင်ထုတ်လုပ်သူကတော့ကိုအောင်ဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
Brussels မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း30တဲ့မနဲ့သေဆုံးပြီး200ကျော်ဒဏ်ရာရခဲ့တာမို့သေဆုံးဒဏ်ရာရသူတွေကိုလေဆာကြောင်ပြသတဲ့အနေနဲ့ American ပြည်ထောင်စုတဟွန်းနဲ့ မေရိကန်တန်ယုံတွေအခြေဆိုင်စခန်းတွေမှာအမေရိကန်အလံကိုတဝက်လွှင့်ထူခဲ့ပါတယ်အမေရိကန်ပြည်သူတွေဟာဘယ်လ်ဂျီယံပြည်သူတွေနဲ့ထပ်တူဝမ်းနည်းချေခွဲရတယ်လို့စွန့်ဝန်ကောင်းလဲတောင်းပေးနေမှာဖြစ်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ
် We stand in solidarity with them in condemning these outrageous attacks against innocent people We will do whatever is necessary to support our friend and ally Belgium in bringing to
Belgium ပြည်သူတွေနဲ့ကျွန်တော်တို့တသားတည်းရည်တည်မှာဖြစ်တယ်လို့အပြစ်မဲ့ပြည်သူတွေကိုရဲရဲဆက်ဆက်တက်ခိုက်တာကိုလည်းရှုံချပါတယ်ကျွန်တော်တို့ရဲ့မိတ်ဆွေကိုကူညီဖို့ဘာပဲလိုအပ်လိုအပ်လုပ်ပေးမှာဖြစ်ပြီးဒီတက်ခိုက်မှုမှာတာဝန်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူဖို့ Belgium နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှာပါ
ချေခွဲပွဲဖြစ်ကတော့ Brussels မှာအင်္ဂါနေ့မနေ့ပိုင်းရုံးသွားချိန်အတွင်းဘုံသုံးလုံးပောက်ကွဲခဲ့ပြီး Zaventem လေးစိတ်မှာနှလုံးပောက်ကွဲခဲ့တယ်လို့တစ်လုံးကတော့ Milbil ဘူတာယုံမှာပောက်ကွဲခဲ့တာဖြစ်ပါတယ်ဒီဘုံတွေကို IS အချမ်းဖက်အဖွဲ့ကသူတို့ဖောက်ခွဲတယ်လို့ညင်ညာခဲ့တာပါလုံးဝလက်ခံနိုင်စရာမရှိတဲ့အလုပ်ရမျိုးဖြစ်တဲ့အခုလိုအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်တာမျိုးအတွက်တရားမျှတမှုရအောင်နိုင်ငံရေးကိစ္စတည့်ရလို့အရေးယူလှုပ်ဆောင်အောင်မှာဖြစ်ကြောင်းသမ္မတအိုဘားမားကသတင်းဌာနအမေရိကန်တစ်ခုမှပြောပါတယ်။ဒါအပြင်အမေရိကန်ကလည်းတခြားနိုင်ငံပေါင်း60ကျော်နဲ့အတူဆက်လက်ပြီး IS အစွန်းရောက်အဖွဲ့ကိုနှိမ်နှင်းမှာဖြစ်တယ်လို့လိုက်လံပြီးလဲခြေမုံမယ်လို့ပြောပါတယ်။ဥရောပနဲ့တခြားနိုင်ငံတကာအတိုင်းဝိုင်းကခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုအတွက်တုံ့ပြန်ခဲ့ကြတယ်လို့တသားတည်းရှိကြောင်းနဲ့ဒီလောက်ရတွေကိုရှုံချကြောင်းအလားတူသတင်းစကားတွေပါကြပါတယ်
။ We must be together.regardless of nationality or race or faith in fighting against the scourge of terrorism
အခုလိုဒုက္ခပေးလာတဲ့ဒီအကြမ်းဖက်သမားတွေကိုချေမှုန်းရမှာလူမျိုးဘာသာအယူဝါဒယုံကြည်မှုအစွဲတွေမထားပဲကျွန်တော်တို့တွေအတူတကွလက်တွဲရမှာဖြစ်ပါတယ်ဒါမှကဘာတဝမ်းကလူသားအလုံးအတွက်လုံခြုံမှုရှိမှာဖြစ်ပြီးကျွန်တော်တို့ရဲ့လုံခြုံမှုကိုချင်းချောက်နေတဲ့သူတွေကိုနှိမ်နင်းနိုင်မှာဖြစ်တယ်လို့အောင်မြင်မှုလည်းရမှာဖြစ်ပါတယ
်ဒါဟာကဘာကြီးစီးလုံးညီညွတ်ဖို့အတွက်လိုနေပြီဆိုတော့နောက်ထပ်သတိပေးချက်တစ်ခုပါလို့လဲသမ္မတအိုဘားမားကပြောကြားခဲ့ပါတယ
်မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုဆက်လက်ပြီးတော့ဗုဒ္ဓဘုနေ့နေနေခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။အစိုးရတဲ့လုပ်ငန်းတာဝန်တွေကိုစတင်ထမ်းဆောင်တော့မယ်သမ္မတဥတင်ကျော်ဦးဆောင်တဲ့အစိုးရဖွဲ့ဟာဒီနေ့မှလ30ရက်နေ့မှာနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းခြင်းအခမ်းအနားကျင်းပပြီးလုပ်ငန်းတာဝန်တွေကိုတရားဝင်လွှဲပြောင်းရယူတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်တင်မြှောက်ထားတဲ့သမ္မတဥတင်ကျော်နဲ့ဒုသမ္မတနာဦးတို့အပြင်အစိုးရအဖွဲ့ဝင်ကြီးဌာနအသီးသီးကဝင်ကြီးတွေနဲ့တခြားနိုင်ငံတော်အဆင့်ရှိတဲ့ကော်မတီတွေနဲ့ကော်မရှင်အဖွဲ့အစည်းတွေကအကြီးအကဲတွေလည်းအစိုးရအဖွဲ့အသင်းနဲ့အတူမနေ့စံတား40မှာပြည်ထောင်စုလွှတ်တော်အတွင်းကျန်းသစ်စာကျင်းဆိုကြမှာဖြစ်ပါတယ်။ NLD အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအခရီးလိုက်စားမှုကင်းစင်ရေးစတာတွေအပြင်ပညာရေးစီးပွားရေးကျန်းမာရေးစိုက်ပျိုးရေးစတဲ့ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားထားပြီးဖြစ်ပါတယ်။မလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မဲ့သမ္မတဦးသိန်းစင်အစိုးရကရခိုင်ပြည်နယ်မှာထုတ်ပြန်ထားတဲ့ကာဖျူညမထွက်ရအမိန့်ကိုပြန်လည်ရုပ်သွင်းလိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားလူမျိုးရေးဆန်တဲ့အထိကျုံတွေဖြစ်ပေါ်ခဲ့ရကလူပေါင်း100လောက်သေဆုံးပြီးခဲ့တဲ့နောက်2012ခုနှစ်ဇွန်လတုန်းကအဲ့ဒီကာဖျူအမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ခီးတရင်လင်းတစင်းကိုပြန်ပေးဆွဲပြီးစိုက်ပရက်စ်နိုင်ငံမှာအတင်းကျဆင်းခိုင်းခဲ့တဲ့အီဂျစ်နိုင်ငံသားတူကို6နာရီကြာထိတ်တန့်ရင်ဆိုင်ခဲ့အပြီးဖမ်းဆီးလိုက်ပါတယ်စိုက်ပရက်စ်တောင်ပိုင်းလေစိတ်မှာအနာပိုင်းနေလက်ထက်အဖမ်းမခံခင်မှာပဲအီဂျစ်ဘေးအလေကြောင်းပေါ်မှာလိုက်ပါလာတဲ့ခီးစဉ်55ရောက်စလုံးကတော့ဘေးမတည်ရမခပဲလွတ်မြောက်ခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံကဆက်လက်လှုပ်ဆောင်နေတဲ့နျူကလ িয়ার ဒုံးကျစမ်းသပ်ပစ်လွတ်မှုတွေဟာဒေသရင်းတည်ငြိမ်မှုကိုကြီးမားစွာချင်းချောက်နေတဲ့လို့ရဖြစ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးအသက်သွေးကြောလည်းဖြစ်အမေဒေသရင်းကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေထဲကတစ်ခုဖြစ်တဲ့တရုတ်နိုင်ငံကလည်းနျူကလ িয়ার ကင်းစင်နဲ့လမ်းကြောင်းပေါ်မြောက်ကိုရီးယားရောက်လာတာကိုလိုလားတယ်လို့လည်းလက်ထောက်ဝန်ကြီးကပြောပါတယ
်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါရရှင် BOE မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေ့ခင်အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါရရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.